Welcome to the Voice of America in Burmese.
မရှိတဲ့မနေ့ကင်းပြကြပါသေးခင်ဗျာ VOA American တန်ရဲ့2022ခုနှစ်အောက်တိုဘာလ9ရက်စနေနေ့မနေ့ကင်းအစည်းအဝေးတွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ2540 51နဲ့ VOA ရဲ့ Facebook စာမျက်နှာ YouTube စာမျက်နှာကပါကျွန်တော်တို့ရုပ်သံအဖြစ်နဲ့အခုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီဗျာကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနေ့ကင်းအစည်းအဝေးတွေကိုတောင်းယူတင်ဆက်ပါပါခင်ဗျာ
မင်္ဂလာပါရှင်ကျွန်မခင်ဗျတပ်ပါဒီမနက်ခင်းသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူပြောပြပေးမှာပါအာဖဂန်နစ္စတန်အရှေ့မြောက်ပိုင်းခွန်ဒုစ်ပြည်နယ်တဲကရှီယာဘလီဝတ်ကျောင်းမှာအထေကံဘုံးခွဲတက်ခတ်မှုကြောင့်လူ50နီးပါးသေဆုံးပြီး150ကျော်ဒဏ်ရာရပါတယ်ချင်းပြည်နယ်စကိုင်းနဲ့မကွေးတိုင်းတွေမှာချင်းစစ်တပ်ကနေအင်အားတိုးမြင့်လာတဲ့အပေါ်မှာစိုးရိမ်နေလို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးယုံကပြောပါတယ်ဒီနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုကိုဖိလစ်ပိုင်ကသတင်းစာဆရာမနဲ့ရုရှားသတင်းစာဆရာတို့ကိုပူးတွဲရရှိတယ်သွားပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါပုံညာဝင်အောင
်ဟုတ်ကဲ့ပါခင်ဗျာအဲ့လိုထိတ်တန့်ရောက်သတင်းတွေတင်ပြပြီးမြန်မာနိုင်ငံအပေါ်အရေးယူတန်ခတ်မှုအစ်စ်တွေလို့ကိုဥရောပပါလီမန်ကဆုံးဖြတ်ချက်ချလိုက်ပါတယ်အလားအလာတွေဘယ်လိုရှိလာနိုင်ပါသလဲ
အခုအချိန်ဒီကတော့စီးပွားရေးပိတ်ဆို့မှုကပိုကြီးပြင်းထန်လာတဲ့အကြောင်းရှိတယ်။ဗမာပြည်နယ်ထဲမှာရှိနေတဲ့နိုင်ငံတကာရဲ့စီးပွားရေးတွေဟာလုံခြုံမှုမရှိတော့ဘူး။အာမခံရမရှိတော့
တဲ့ပြင်သစ်ကမြန်မာရေးလှုပ်ရှားသူကိုထင်ကျော်လွင်ပြောသွားတာဖြစ်ပါတယ်။ဒီအကြောင်းနဲ့အတူနေပြည်တော်ကငြိမ်းချမ်းရေးဆွေးနွေးပွဲအပေါ်မှာအငင်းလေးကွဲပြားနေတာတခါမြန်မာနိုင်ငံကကိုဗစ်တတိယလှိုင်းနောက်ဆုံးအခြေအနေတွေကိုတင်ပြသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုခင်မောင်စိုးမင်းတို့ပြောပြပေးပါအောင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံအရှေ့မြောက်ပိုင်းခွန်ဒုစ်ပြည်နယ်ကရှီယာမွတ်စလင်တွေရဲ့ဘလီဝတ်ကျောင်းမှာတောက်ကြတဲ့ဝတ်ပြုဆူတောင်းသူတွေနဲ့ပြည်နေတော့အသေးခံဘုံခွဲမှုတစ်ခုဖြစ်ပွားခဲ့တဲ့အတွက်ဝတ်ပြုဆူတောင်းသူ46ဦးနဲ့မနေ့တေဆုံးပြီး150ကျော်ဒဏ်ရာရခဲ့ပါတယ်။ဒီတိုက်ခိုက်မှုဟာခွန်ဒုစ်ပြည်နယ်မြို့တော်ခွန်ဒုစ်မြို့မှာဖြစ်ပွားခဲ့ကြောင်းနဲ့တေဆုံးဒဏ်ရာရသူအရေအတွက်ကိုပါတာလီဘန်ပြောခွင့်ရဇဘီဟူလာမူဂျဟစ်ကအတည်ပြုပေးခဲ့တာပါဒီတေကံဘုံကတိုက်ခိုက်မှုကိုသူတို့လှုပ်ဆောင်တာလို့ IS စစ်တွေးတပ်အဖွဲ့ရဲ့အာဖဂန်ဆိုင်ရာ IS Khorasan အဖွဲ့ကလည်းကြေညာခဲ့ပါတယ်ဒီအဖွဲ့ရဲ့ website ဆာမျက်နှာကိုစောင့်ကြည့်လေ့လာနေတဲ့ site ထောက်လိုင်းရေးအဖွဲ့ကတော့အလားတူတိုက်ခိုက်မှုတွေထပ်ပြီးလှုပ်လာနိုင်တယ်လို့သတိပေးပါတယ်ကနေဦးချက်လက်တွေကဒီတိုက်ခိုက်မှုမှာလူတရာကျော်တေဆုံးထဏ်ရရတယ်လို့သိရကြောင်းအာဖဂန်ဆိုင်ရာကုလအဖွဲ့ကပြောတယ်လို့လူအသေးပြောက်တိတ်များတဲ့ဒီတိုက်ခိုက်မှုကြောင့်ဆိုရင်လည်းကုလသမဂ္ဂကပြောပါတယ်အတွင်းမှုချုပ်အန်တိုနီယိုဂူဒရက်စ်ကတော့ဒီတိုက်ခိုက်မှုကကြောက်မဲ့ဖွယ်တိုက်ခိုက်မှုတစ်ခုလို့ပြောပြီးရှုံချခဲ့ကြောင်းအတွင်းမှုချုပ်ယုံပြောဝင်ရကပြောပါတယ်ဒါအပြင်ဒီတိုက်ခိုက်မှုကလွတ်လပ်စွာကိုးကွယ်ခွင့်ကိုချင့်သုံးတဲ့အရသားတွေပေါ်မှာတမင်ပြစ်မှတ်ထားတိုက်ခိုက်တာဖြစ်ပြီးတော့ကျူးလွန်သူတွေကိုအပြစ်ပေးအရေးယူရမယ်လို့ပြောပါတယ်တာလီဘန်ပြောခွင့်ရမူဂျဟစ်ကတော့ဒီတိုက်ခိုက်မှုတက်စုံစမ်းစစ်ဆေးနေပြီလို့ပြောရမယ်အတိအကျကိုတော့ဘာမှထုတ်မပြောပါဘူ
းအမေရိကန်ဒုတိယနိုင်ငံရေးဝန်ကြီးဝင်းဒီရှာမင်းကအာဖဂန်နစ္စတန်နိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအကြမ်းတည်းကြီးတစ်ခုမဖြစ်ပွားအောင်ကာကွယ်ဖို့အတွက်ကမ္ဘာမိတ်ဆွေနိုင်ငံတွေနဲ့အတူလက်တွဲဆောင်ရွက်နေတယ်လို့မနေ့တောက်ကြနေကပြောပါတယ်ဒါပေမဲ့လည်းနိုင်ငံကိုအုပ်ချုပ်နေတဲ့တာလီဘန်အဖွဲ့အနေနဲ့လူအခွင့်အရေးအပါဝင်ပြည်သူတွေကိုပေးထားတဲ့ဂရီကဝတ်တွေကိုဖြည့်ဆည်းပေးဖို့ပြက်ကွက်နေတယ်လို့လည်းသူကဝေဖန်လိုက်ပါတယ်မကြာခင်သတင်းပတ်တွေကပါကစ္စတန်နိုင်ငံအနေနဲ့အာဖဂန်နစ္စတန်နိုင်ငံကိုဒေါ်လာသန်းပေါင်းများစွာတန်တဲ့အစားအစာတွေအပါအဝင်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေတိုးမြှင့်ကူညီခဲ့တဲ့အတွက်လဲလေးစားတန်ဖိုးထားပါကြောင်းပြောလိုက်ပါတယ်။အမေရိကန်ဒုတိယနိုင်ငံရေးဝန်ကြီးဝင်းဒီရှာမင်းဟာမနေ့တောက်ကြနေကပါကစ္စတန်အစိုးရအရာရှိတွေနဲ့တွေ့ဆုံပြီးတာလီဘန်အဖွဲ့အုပ်ချုပ်တဲ့အာဖဂန်နစ္စတန်နိုင်ငံကအခြေအနေတွေပါကစ္စတန်နိုင်ငံနဲ့ပူးပေါင်းဆောင်ရွက်မှုတိုးမြှင့်ရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်လက်ထက်မှာအစင်းမြင့်အရာရှိတဦးအနေနဲ့ပထမဆုံးပါကစ္စတန်နိုင်ငံခီးစဉ်အဖြစ်ဒုဝန်ကြီးရှာမင်အိန္ဒိယနိုင်ငံကနေအစ္စလမ်ဘာဘတ်မြို့ကိုဂျာတာပရင်းနဲ့နှောင်းမင်းကရောက်ရှိလာခဲ့တာပါခီးစဉ်အစမှာပါကစ္စတန်အမျိုးသားလုံခြုံရေးအကြံပေးမိုအစ်ယူဆုနဲ့ဆွေးနွေးခဲ့ပြီးနောက်ပိုင်းမှာတော့နိုင်ငံခြားရေးဝန်ကြီးရှာမူမုတ်ကျူရက်ရှိနဲ့လည်းဆွေးနွေးခဲ့ပါတယ်ပါကစ္စတန်နိုင်ငံရဲ့ဝန်ကြီးနဲ့ဆွေးနွေးရာမှာအာဖဂန်နစ္စတန်နိုင်ငံရဲ့အနာဂတ်နဲ့အမေရိကန်ပါကစ္စတန်ဆက်ဆံရေးအရေးကြီးတဲ့အကြောင်းအရာတွေပါဝင်တယ်လို့လည်းဒုဝန်ကြီးရှာမင်းက Twitter ကနေရေးသားခဲ့ပါတယ်ခင်ဗျာ
အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်ထိုနီဘလင်ကင်ကရှေ့နေချုပ်မရစ်ဂါလန်အမေရိကန်လုံခြုံရေးဝန်ကြီးအလက်ဇန်ဒရိုမိုယိုကာဆိုနဲ့အတူမက္ကဆီကိုတာဝန်ရှိသူတွေနဲ့လုံခြုံရေးဆိုင်ရာအဆင့်မြင့်ဆွေးနွေးပွဲတစ်ခုကို တောက်ကြံလေးကမက္ဆီကိုစီးတီးမြို့မှာကျင်းပခဲ့ပါတယ်။အမေရိကန်မက္ဆီကိုနှစ်နိုင်ငံဆင်းရဲပွဲတွေမဆခင်မှာလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုသဘောတူညီချက်အတွက်နှစ်နိုင်ငံအသင့်ဖြစ်နေမယ်လို့ယုံကြည်ကြောင်းနှစ်ဖက်အရာရှိတွေကပြောပါတယ်။ဝန်ကြီးဘလင်ကင်ကလည်းအခုချိန်ဟာနှစ်နိုင်ငံလုံခြုံရေးပူးပေါင်းဆောင်ရွက်ဖို့အားလုံးပါဝင်တဲ့ချင်းကပ်မှုအသစ်ကိုစတင်ရမယ့်အချိန်ဖြစ်ကြောင်းနဲ့ဒီလိုလှုပ်ဆောင်ရမှာမငြိမ်ညှက်မှုတွေအဂတိလိုက်စားမှုတွေလိုစိန်ခေါ်မှုတွေဖြစ်စေတဲ့အကြောင်းရင်းတွေကိုဖြေရှင်းဖို့နှစ်နိုင်ငံဒန်းတူညီမျှတဲ့မိဖက်အဖြစ်သဘောထားရမယ်လို့တောက်ကြနဲ့ဆင်နဘွယ်အဖွဲ့မင်းကောမှပြောပါတယ်။ရာဇဝမှုဖြစ်ပေါ်စေတဲ့တရားမဝင်ခွင့်ရတွေကိုခြေမှုန့်ဖို့နေဆက်ကျော်ဖြတ်ကျူးလွန်တဲ့ရာဇဝမှုတွေဖြစ်မလာအောင်ကာကွယ်ဖို့လူခွင့်ရချိုးဖောက်သူတွေကိုနှိမ်နှင်းဖို့ပြန်မွေးဆေးရောင်းဝယ်မှုနဲ့ဆေးဆွဲမှုတွေတိုက်ဖြတ်ဖို့လှုပ်ဆောင်ရမယ်လို့ပြောပါတယ်။တောက်ကြနဲ့အစောပိုင်းတုန်းကတော့ဝန်ကြီးဘလင်ကင်ဟာမက္ဆီကိုသမ္မတအန်ဒရီမန်နူလိုပက်စ်အိုဘရီဒိုနဲ့မက္ဆီကိုနိုင်ငံခြားရေးဝန်ကြီးမာဆယ်လိုအီပရက်ဒိုနဲ့တွေ့ဆုံပြီးလုံခြုံရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်
။ဒီနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုကိုဖိလစ်ပိုင်ကသတင်းစာဆရာမမာရီယာရက်ဆာနဲ့ရုရှားနိုင်ငံကသတင်းစာဆရာဒီမီထရီမူယာတော့တို့နှစ်ဦးပူးတွဲချီးမြှင့်လိုက်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာသမ္မတဒူတာတေရဲ့မူရစေဝါနှိမ်နှင်းမှုအစီအစဉ်မှာအငင်းပွားပွေရာတပ်ဖြတ်မှုတွေကိုဖော်ထုတ်ရေးသားခဲ့တဲ့ Repla သတင်းဌာနအမှုဆောင်အရာရှိချုပ် Resa နဲ့အစိုးရရဲ့အာဏာအလွှဲသုံးစားမှုတွေကိုဖော်ထုတ်သူ Novara Gazeta သတင်းဌာနကမိုဝါတော့တို့ကိုလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အတွက်ရဲရင်ကြိုးပမ်းခဲ့မှုအတွက်စုချီးမြင့်ခဲ့တာဖြစ်ကြောင်းနော်ဝေးနိုင်ငံ Nobel Committee ကမနေ့တောက်ကြနေ့ကကြေညာခဲ့ပါတယ်ဖိလစ်ပိုင်သတင်းစာဆီယာမကတော့ဖိနှိပ်မှုတွေအောက်မှာသတင်းသမားတွေရဲ့စိတ်သက်တွေဟာပုံမှန်ခိုင်မာလာတယ်လို့ပြောဆိုပါတယ
် I think what the government doesn't know is the abuses of power that we live through only fuel
ကျမတို့ရင်ဆိုင်ကြုံတွေ့နေရတဲ့အာဏာအလွဲသုံးစားမှုတွေကြောင့်ကျမတို့ရဲ့အခွင့်အရေးတွေကိုပုံမှန်ခိုင်ခိုင်မာမာစုပ်ကိုင်လာနိုင်အောင်တွန်းအားပေးနေတယ်ဆိုတာကိုအစိုးရတွေကနားမလည်ကြပါဘူးသတင်းသမားတူအနေနဲ့ကျမရဲ့တာဝန်တွေအခွင့်အရေးတွေကိုအလွယ်တကူအလျှော့ပေးမှာမဟုတ်ပါဘူးလို့ဒီနေ့စာမိုင်းတော့က BOA နဲ့မေးမြန်းခန်းတစ်ခုမှာဖိလစ်ပိုင်သတင်းစာဆရာမကပြောသွားခဲ့တာပါ Nobel ဆုရွေးချယ်ရေးကော်မတီကတော့ကမ္ဘာတစ်လွှားမှာဒီမိုကရေစီနဲ့စာနယ်ဇင်းလွတ်လပ်ခွင့်အပေါ်ချိန်ကျောက်ခံရမှုမှာလွတ်လပ်စွာဖော်ပြခွင့်စံနှုန်းတွေကိုကင်ဆယ်ရပ်တည်နေကြတဲ့သတင်းသမားအလုံးကိုကိုးစားပြုတဲ့အနေနဲ့စုချီးမြှင့်ဖို့ဆုံးဖြတ်ခဲ့တာလို့ပြောဆိုပါတယ်ခင်ဗျာ
ဒီရီအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိတိုင်းဒိုမီတာ24 kHz 12113ညာတိုင်းဒိုမီတာ40 kHz 9413ညာတိုင်းဒိုမီတာ51 kHz 5859နဲ့တိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါသေးရှင
်ဒီရီအမေရိကန်တံကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်မြန်မာနိုင်ငံမှာဆက်အနာတင်ပြီးနောက်ပိုင်းလက်နက်ကင်ပဋိပက္ခတွေပေါ်ပေါက်နေတဲ့ချင်းပြည်နယ်စကိုင်းနယ်မကွေးတိုင်းတွေမှာမကြာသေးခင်ကဆက်ပြီးစစ်တပ်ကအင်အားတိုးမြှင့်လာနေတဲ့ပုံမှာဆိုရင်လည်းလူခွင့်ရဆရာကုလသမဂ္ဂမဟာမင်းကြီးရုံးကပြောပါတယ
် Alarming reports indicate that there has been substantial deployment of heavy weapons and troops by the Myanmar military the Tatmadaw over the past few weeks
ငယ်တဲမှာချင်းပြည်နယ်ကမ်ပက်လက်နယ်ဟာခါမြို့နယ်စကိုင်းတိုင်းနယ်ကကနီနယ်မုံရွာမြို့နယ်မကွေးတိုင်းကဂံကောမြို့နယ်တွေမှာလက်နက်ကြီးတွေပိုးပြီးချလာနေတဲ့ဆိုရင်စရာသတင်းတွေကိုကြားရပါတယ်။အရှင်းမြင့်စစ်ဗိုလ်ချုပ်နှစ်ဦးကိုပါဆစ်လွတ်ထားပြီးအင်တာနက်ဆက်သွယ်လည်းဖြတ်တောက်ထားပါတယ်လို့လူခွင့်ရဆိုင်ရာမဟာမင်းကြီးမီရှယ်ဘက်ရှလက်ရဲ့ပြောခွင့်ကရဗီနာဆမ်ဒါဆန်နီကဆွစ်ဇာလန်နိုင်ငံဂျနီဗာသတင်းစာရှင်းလင်းပွဲမှာပြောပါတယ်။မြန်မာနိုင်ငံမှာဖေဗရူလာ7ရက်နေ့အာဏာသိမ်းပြီးနောက်နိုင်ငံရေးချက်တဲတွေနဲ့အတူလက်နက်ကိုင်အုံချမှုပေါ်လာနေတာကိုအာဏာပိုင်တွေကနှိမ်နင်းရကနေလူခွင့်ရချိုးဖောက်မှုတွေရှိနေတယ်လို့လည်းကုလသမဂ္ဂကပြောပါတယ်။
ကုလသမဂ္ဂနဲ့အရှေ့တောင်အရှာနိုင်ငံများအသင်းအာဆီယံတို့ဝင်ကြီးအဆင့်ဆွေးနွေးမဲ့အစည်းအဝေးကိုရွှေ့ဆိုင်းဖို့စီစဉ်ထားပြီးကုလသမဂ္ဂမှာမြန်မာနိုင်ငံကိုစားပြုမှုအတွက်အငင်းပွားစရာဖြစ်နေတဲ့ကိစ္စနဲ့ဆက်နွယ်နိုင်တယ်လို့လည်းတန်တမန်အတိုင်းဝိုင်းကခန့်မှန်းနေကြပါတယ်။အာဆီယံနဲ့ကုလသမဂ္ဂဝင်ကြီးအဆင့်အစည်းအဝေးကိုရွှေ့ဆိုင်းဖို့အတွင်းရေးမှူးချုပ်ကပြောဆိုခဲ့တာဖြစ်ကြောင်းနယူးယောက်ကုလသမဂ္ဂရုံးချုပ်ကတောက်ချာနေသတင်းစာရှင်းလင်းပွဲမှာအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဖင်ဒူဂျာရက်ကပြောဆိုခဲ့ပါတယ်ခင်ဗျာ။
ကုလသမဂ္ဂကလည်းအခုကြီးပေးဖို့အတွက်သဘောတူညီချက်ရခဲ့တဲ့နောက်မှာဘင်္ဂလားပင်လယ်အော်ရက်ကဘာဆန်ချာကျွန်းစီကိုရိန်ဂျာဒုက္ခသည်8000ကျော်ပို့ပေးဖို့ဘင်္ဂလားဒေ့ရှ်အစိုးရကစီစဉ်နေပါတယ်။လူခွင့်ရေးအဖွဲ့တွေကဆိုရင်ကြောင်းပြောနေတဲ့ကြားကပဲဒီကျွန်းပေါ်ကဒုက္ခသည်စခန်းကိုပို့ပေးထားတဲ့ရိန်ဂျာဒုက္ခသည်1900လောက်ရှိနေပြီဖြစ်ပါတယ်။နိုဝင်ဘာမုတ်တုံရာသီရောက်ရင် ဗဆန်ချကျွန်းစီကိုရွန်ဂျာတောင်းနဲ့ခြေပြီးပို့ပေးမှာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်ဒုက္ခသည်များဆိုင်ရာကော်မရှင်နာမင်းကြီးရှာရက်စဝန်ဟိုက်ယက်ကိုကိုးကားပြီး AFP သတင်းမှာဖော်ပြပါတယ်။လာမယ့်နှစ် February လကုန်လမှာဒုက္ခသည်တသိန်းလောက်ပြီးပို့ပေးမှာသတ်မှတ်ထားတာဖြစ်တဲ့အတွက်နောက်ထပ်ပြောင်းရွှေ့ပေးရင်11,000လောက်ရှိနေတယ်လို့လည်းပြောပါတယ်။ February ကတော့ကြောင်းပြောပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရကတော့ဒုက္ခသည်တွေကိုအတင်းကျပ်ပြောင်းရွှေ့ပေးလို့ပြောပါတယ်
။ဂျပန်ဝန်ကြီးချုပ်ဖူမီရိုကီရှိတာဟာဝန်ကြီးချုပ်တည်အဖြစ်တာဝန်ယူပြီးနောက်ပထမဦးဆုံးအကြိမ်ဖြစ်တရုတ်သမ္မတရှီနှစ်နိုင်ငံအရေးကြီးစာတွေကိုအတူတကွဖြည့်ရှင်းလယ်လီဖုန်းကတဆင့်မနေ့တောက်ကြနေကဆွေးနွေးခဲ့ပါတယ်။နှစ်နိုင်ငံကြားပိုင်ဆိုင်မှုတွေအငင်းပွားနေကြတဲ့ဂျပန်အခေါ်ဆန်ကကူတရုတ်အခေါ်ဒိုင်အိုယူကျွန်းကိစ္စနဲ့ဟောင်ကောင်ရေးတရုတ်နိုင်ငံရှန်ကျန်းပြည်နယ်ကဝီဂါမူဆလင်တွေအပေါ်မှာတရုတ်အစိုးရရဲ့ကိုင်းတွယ်ဆောင်ရွက်ပုံတွေနဲ့ပတ်သက်လို့ဆွေးနွေးမှာဖြစ်ကြောင်းလဲဂျပန်ဝန်ကြီးချုပ်ကပြောပါတယ်။ဒါပေမဲ့လည်းအသေးစိတ်ကိုတော့ပြောဆိုခြင်းမရှိပါဘူး။မြောက်ကိုရီးယားအရေးအပါအဝင်တခြားအရေးကြီးတဲ့ကိစ္စတွေကိုလည်းဆွေးနွေးခဲ့ကြောင်းဂျပန်ဝန်ကြီးချုပ်ကပြောပါတယ်။တရုတ်ကွန်မြူနတီပါတီအဘော်ပြည်သူ့နေစဉ်သတင်းစာကတော့တရုတ်သမ္မတဟာဂျပန်ဝန်ကြီးချုပ်တင့်နဲ့ထိုင်ဝမ်ကျွန်းအရေးအပါအဝင်အရေးကြီးတဲ့ကိစ္စရပ်တွေကိုကိုင်းတွယ်ဖြည့်ရှင်းတဲ့အကြောင်းဆွေးနွေးခဲ့ကြတယ်လို့ဖော်ပြထားပါတယ်ခင်ဗျာ။
စနေနေ့မနေ့ခင်ထေတိုင်အောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ဥက္ကမောင်စုံမင်းတို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်တွေကိုကျွန်တော်တို့အရင်ဦးဆုံးထုတ်လွှင့်သွားမှာဖြစ်ပါတယ်ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့အာဏာသိမ်းမြန်မာစစ်ကောင်စီကိုပြစ်မှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေထပ်မံချမှတ်ဖို့ဆိုတဲ့ဥရောပပါလီမန်ရဲ့ဆုံးဖြတ်ချက်ကိုမြန်မာအရေးလှုပ်ရှားတဲ့အဖွဲ့တွေကကြိုဆိုလိုက်ကြပါတယ်။ဒါပေမဲ့မြန်မာစစ်တပ်ကိုဝင်ဝေးအမြောက်အများရစေတဲ့ကဏ္ဍတွေကိုတော့အဓိကထားပြီးတော့ပြစ်မှတ်ထားပြီးဒီဒဏ်ခတ်ပိတ်ဆို့နိုင်မှသာထိရောက်နိုင်လိမ့်မယ်လို့ထောက်ပြကြပါတယ်။ဒီအကြောင်းကိုဆက်ပြီးနားဆင်နိုင်ပါတယ်။မြန်မာစစ်ကောင်စီအဖွဲ့ကိုရောသူတို့အတွက်ဝင်ငွေဝင်လန်းဖြစ်စေတဲ့ရေနံသဘာဝဓာတ်ငွေလုပ်ငန်းနဲ့နိုင်ငံပိုင်ဘဏ်လုပ်ငန်းတွေကိုပါ EU အဖွဲ့ဝင်နိုင်ငံတွေကပြစ်မှတ်ထားဒဏ်ခတ်ပိတ်ဆို့ကြဖို့ EU ဥရောပပါလီမန်မှာအောက်တိုဘာ9ရက်နေ့ကဆုံးဖြတ်ချက်ချလိုက်တာကိုဥရောပနိုင်ငံတချို့မှရှိတဲ့မြန်မာရေးလှုပ်ရှားတဲ့အဖွဲ့တွေကကြိုဆိုလိုက်ကြပါတယ်။ဥရောပပါလီမန်ရဲ့ဆုံးဖြတ်ချက်ကိုကြိုဆိုပေမဲ့ထိရောက်အောင်လုပ်ဖို့လိုတယ်လို့ဗီဒင်အခြေစိုက်ဘာမားကင်ပိန် UK ရဲ့ဒါရိုက်တာMark Farmana ကပြောပါတယ
် And so the European Parliament is now calling on the European Union members to get a move on and to start bringing in more new sanctions including on oil and gas
မြန်မာနိုင်ငံနဲ့ပတ်သက်ပြီး EU အဖွဲ့ဝင်နိုင်ငံတွေကဒဏ်ခတ်ပိတ်ဆို့မှုအသစ်တွေချမှတ်ရမယ်အထက်မှာရေနံနဲ့သဘာဝတန်းငွေလိုကဏ္ဍမျိုးကိုထည့်သွင်းဖို့ဥရောပပါလီမန်ရဲ့ဆုံးဖြတ်ချက်ထဲတိုက်တွန်းထားတာတွေ့ရပါတယ်ဒါကကျွန်တော်တို့ဘာမာကင်ပိန်း UK အပါအဝင်ဥရောပတွေကအခြားမြမအရေးလှုပ်ရှားနေတဲ့အဖွဲ့တွေရဲ့သဘောဆန္ဒနဲ့လည်းတထပ်ထဲကြပါတယ်စစ်ကောင်စီဟာရေနံနဲ့သဘာဝတန်းငွေလုပ်ငန်းတွေကနေဝင်ငွေအကြီးအကျယ်ရနေတာဖြစ်ပါတယ်ဒီလိုမျိုးမြမစစ်ကောင်စီရဲ့နိုင်ငံခြားငွေကြေးဝင်တဲ့လမ်းကြောင်းကိုပိတ်ဆို့နိုင်မှသာထိရောက်မှုရှိလာလိမ့်မယ်လို့မြင်ပါတယ
်ဒါပေမဲ့ဥရောပပါလီမန်ရဲ့ဆုံးဖြတ်ချက်ဟာအဖွဲ့ဝင်နိုင်ငံတွေမပြစ်မနေလိုက်နာလှုပ်ဆောင်ရမယ်ဆိုတဲ့ဆုံးဖြတ်ချက်မျိုးတော့မဟုတ်ပါဘူးဥရောပသမဂ္ဂတွေကတနိုင်ငံချင်းအလိုက်သက်ဆိုင်ရာအစိုးရတွေကိုမေတ္တာရက်ခံတိုက်တွန်းနိုင်မှသာမြန်မာစစ်ကောင်စီအပေါ်ထိရောက်တဲ့ပိတ်ဆို့မှုတွေဖြစ်လာနိုင်လိမ့်မယ်လို့သုံးသပ်သူကပြင်သစ်နိုင်ငံရောက်မြန်မာများအဖွဲ့ရဲ့နိုင်ငံခြားရေးတာဝန်ခံကိုထင်ကျော်လွင်ဖြစ်ပါတယ
်အခုအခြေအနေကတော့စီးပွားရေးပိတ်ဆို့မှုကပိုပြင်းထန်လာတဲ့အကြောင်းရှိတယ်ဗမာပြည်နဲ့မှာရှိနေတဲ့နိုင်ငံတကာရဲ့စီးပွားရေးတွေဟာလုံခြုံမှုမရှိတော့အာမခံချက်မရှိတော့တဲ့အတွက်သူတို့ရဲ့ကုလစည်းဝါးတွေကိုပြန်ဆင်းလာဖို့အချိန်ရောက်လာပြီပေါ့အဲ့တော့ခုနကတော့သူတို့အနေနဲ့ခုနတန်ခတ်ပိတ်ဆို့မှုကိုသူတို့ဖန်သူတို့ထွက်မလားအဲဒါမှမဟုတ်လို့ရှင်လို့ရှင်ဗမာပြည်နဲ့မှာရှိနေတဲ့ကုလစည်းဝါးကိုဒီအမခံချက်မရှိတဲ့ဟာကိုလက်လွတ်အဆုံးရှုံးခံမလားပေါ့အဲ့ဒီအချက်နဲ့ဆက်ရှိရအဓိကကတော့ဗမာပြည်ရဲ့တောင်းလဲနိုင်ငံရေးတောင်းလဲနေတဲ့အခြေအနေစီးရေးတောင်းလဲနေတဲ့အခြေအနေပေါ်မှာပဲနိုင်ငံတကာကကြည့်ပြီးတော့ဟိုလှုပ်တဲ့သဘောမှရှိတယ်ဗမာပြည်ရင်းနဲ့ကအခြေအနေမပြောင်းမှုပါဘူးဆိုလို့ရှိရင်တို့ရဲ့တန်ခတ်ပိတ်ဆို့မှုတွေတို့ရဲ့တန်ရင်းတမန်ကြီးနေရာပြောင်းလဲမှာမဟုတ်ဘူ
းဥရောပသမဂ္ဂတွေကနိုင်ငံတချို့ဟာတို့တိုင်းပြည်ရဲ့အကျိုးစီးပွားပေါ်မြန်မာနိုင်ငံနဲ့ပတ်သက်တဲ့ကြီးမားတဲ့တန်ခတ်ပိတ်ဆို့မှုတွေလုပ်ချင်ဖို့မရဘူးလို့ဘာမားကင်ပိန်း UK ရဲ့ဒါရိုက်တာ Mark Farmana ကထောက်ပြပါတယ
် President Macron of France is blocking the European Union from making sanctions on oil and gas on Mauge
မြန် မြန်မာနိုင်ငံတွင်ရေနံနှင့်သဘာဝတန်ငွေကဏ္ဍကို EU အနေနဲ့တန်ခတ်ပိတ်ဆို့မှုလုပ်မဲ့ကိစ္စမှာပြင်သစ်ကကန့်ကွက်လေရှိပါတယ်။ဘာကြောင့်လဲဆိုတော့ပြင်သစ်ရဲ့ Total ကုမ္ပဏီကမြန်မာနိုင်ငံတွင်ရင်းနှီးမြှုပ်နှံမှုလှုပ်ထားပြီးအဲ့ဒီကနေငွေအကျိုးအမြတ်အများအပြားရနေလို့ဖြစ်ပါတယ်။ဒါပေမဲ့ရေနံနဲ့သဘာဝတန်ငွေကဏ္ဍမဟုတ်တဲ့မြန်မာအစိုးရပိုင်းဘဏ်လုပ်ငန်းနဲ့အခြားလုပ်ငန်းမျိုးကိုသာပိတ်ဆို့မှုလုပ်ဖို့ပြင်သစ်ကအကြံပေးနေတာပါ။နောက်တနိုင်ငံကတော့ဂျာမနီနိုင်ငံဖြစ်ပါတယ်ဂျာမနီကလည်းမြန်မာနိုင်ငံပေါ်ဘယ်လိုပိတ်ဆို့အရေးယူမှုမျိုးကိုမှလှုပ်ချင်ပုံမပြပါဘူးဒါကပိတ်ဆို့မှုအစ်စ်တွေဖြစ်လာအောင်ကျွန်တော်တို့ဂျာမနီကိုဖိအားပေးတင်ပါတယ်အဓိကအပြင်စစ်တပ်ပိုင်းဒါမှမဟုတ်သူတို့နဲ့ဆက်နွယ်နေတဲ့ကုမ္ပဏီတွေကိုအရေးယူနိုင်မှသာမြန်မာပြည်သူတွေအပေါ်ဖိနှိပ်တဲ့ရန်တရားကိုရှော့ချနိုင်မှာဖြစ်တယ်လို့ယုံကြည်ပါတယ
်မကြသေးခင်လပိုင်းတွေအတွင်းမြန်မာစစ်ကောင်စီအပေါ်ပြည်ထောင်နိုင်ငံရောအမေရိကန်ကပါတန်ခတ်မှုအသစ်တချို့လုပ်ခဲ့ပေမဲ့ထိရောက်အောင်တိကျတဲ့ဖြည့်ဆွတ်ဆောင်ရွက်ချက်တွေမလုပ်ခဲ့ဘူးလို့ဘာမာကင်ပိန်း UK အဖွဲ့ကထောက်ပြပါတယ်ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲအမေရိကန်အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီကလည်းမြန်မာဆက်အနာပိုင်းနေနဲ့သူတို့ရဲ့လုပ်ငန်းတွေကိုပြစ်မှတ်ထားပြီးတန်ခတ်အရေးယူမဲ့ဥပဒေကြမ်းတစ်ခုကိုတင်သွင်းထားပါတယ်ခင်ဗျာ
VOA ရဲ့မနေ့ကအစီအစဉ်တွေကိုကျွန်တော်တို့ဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်ခင်ဗျာနေပြည်တော်မှာကျင်းပမဲ့ငញ្ញံရေးဆွေးနွေးပွဲကိုတိုင်းရင်းသားနိုင်ငံရေးအင်အားစုတွေအပါအဝင်နိုင်ငံရေးပါတီတွေကိုဖိတ်ကြားထားပေမဲ့မတက်ဖို့ဆုံးဖြတ်ထားတဲ့ပါတီတချို့လည်းရှိနေပါတယ်မြန်မာနိုင်ငံမှာနိုင်ငံရေးအကြက်တဲတွေနဲ့လက်နက်ကိုင်ပိဋိပတ်ခတွေပေါ်ပေါက်နေချိန်မှာတိုင်းရင်းသားနိုင်ငံရေးပါတီတချို့ရဲ့မတူကွဲပြားတဲ့အမြင်တွေကိုတော့ကိုဝင်းမင်းကစူးစီးတင်ဆက်ထားပါတယ
်ဟုတ်ကဲ့ SNLD ရှမ်းတိုင်းဒေသများဒီမိုကရေစီဖွဲ့ချုပ်ပါတီရဲ့အထွေထွေအတွင်းမှုဦးဆိုင်လေးကအခုလိုမတက်ရောက်ပုံကို
အခုလုံးမဲ့ငြိမ်းချမ်းဆွေးနွေးပွဲကိုကျွန်တော်စီဖိတ်ကြားတာက USTV ပါတီကတာဝန်ရှိသူတယောက်ကဖိတ်တာပေါ့နော်ကျွန်တော်စီစီစည်းဝေးမှာတိုင်ပင်ကြည့်ကြတော့တက်ဖို့ရအတွက်ကျွန်တော်တို့အဆင်သင့်မဖြစ်သေးဘူးဒီချိန်မှာငြိမ်းချမ်းဆွေးနွေးမယ်ဆိုလို့ရှိရင်အားလုံးဘက်ဆုံးအဆင်သင့်ဖြစ်နေရမယ်အထူးသဖြင့်တော့တိုင်ပြည်တည်ငြိမ်အေးချမ်းတဲ့အနေအထားတစ်ခုကိုဖော်ဆောင်နိုင်မှဆွေးနွေးတာပိုပြီးအထိတ်ပဲရှိမယ်လို့ဖိုင်ထားကြလို့ပါဗျအနိုင်ငံတော်ရဲ့အချုပ်အခြာအာဏာကိုတောင်းယူထားတဲ့အဖွဲ့အစည်းရဲ့နောက်ဖက်ဒရယ်ပြည်တော်စုတည်ဆောက်ရေးဆိုင်ရာငြိမ်းချမ်းရေးပေါ်ဆောင်ရေးဆိုင်ရာအစုအဖွဲ့တွေအားလုံးပဲဆုံတောင်းဆိုပါမှသာလျှင်အရာရောက်နိုင်မယ့်အရာလို့ကျွန်တော်မြင်တယ်။ပါတီတစ်ခုအနေနဲ့ဥဆောင်ပြီးဒီမှာလှုပ်တာမျိုးအဖွဲ့အစည်းတစ်ခုတည်းကဥဆောင်ပြီးလှုပ်တာမျိုးကြတော့ပြည့်စုံတယ်လို့ကျွန်တော်ကမယူဆလို့ပါ
။ Now ANP ရခိုင်မျိုးသားပါတီဥက္ကဋ္ဌဦးသာထွန်းလှက်ကလည်းမတက်ရောက်ပုံကို
ကျွန်တော်တို့ပါတီကတော့အဲ့ဒီမှာသူ့ကိုတော့ကျွန်တော်တို့မတက်ရောက်နိုင်ဘူးလို့ပြောရတာရှိပါတယ်ပါတီတစ်မှာလေးကြည်ကြည်လေးကဆွေးနွေးလို့ရတဲ့အခင်ကျင်းကမရှိသေးဘူးလေပိုပြီးရောဂါကလည်းအခုမှသိစဉ်းစားရှိသေးတယ်ရှိရင်ဖိတ်ကျော်မှုကလည်းသိရှင်းရှင်းလင်းလင်းကျွန်တော်တို့သိနားမလည်ဘူးသိတဲ့ပါတီတွေကလည်းဘလို့ရွေးချယ်ပြီးဖိတ်တယ်ဆိုတော့လေရှင်းရှင်းလင်းလင်းမပြီးဘူးကျွန်တော်တခါမေ့ကြည့်တော့ပါတီ30လောက်ကိုဖိတ်တယ်လို့အဲ့လိုပြောတယ်ဒါပေမဲ့ဘေးပါတီဒီပါတီဆိုတော့ကျွန်တော်တို့အဲ့လိုအတိအကျမမြင်ဖြစ်ဘူးဖိတ်ကြတာကဘေးအခွင့်အရေးကဖိတ်တယ်လို့အဲ့လိုအသေးစားမပါဘူးဖိတ်တယ်မှာလေကျွန်တော်ပါတီမြအစုအဖွဲ့အဲ့လိုသာရေးထားတယ်ဖိတ်ကြသူနေရာမှာကအခုအချိန်မှာကဘလို့ပုံစံမျိုးနဲ့အစုအဖွဲ့လေးဆိုတာလေကျွန်တော်တို့ကရှင်းရှင်းလင်းလင်းနော်လေတဲ့အချိန်မျိုးမရှိဘူးအရင်ကတော့က UPBGC နိုင်ငံရေးပါတီမြအစုအဖွဲ့ဆိုတော့ကရှိသေးတယ်လေအဲ့ဒါကြောင့်အခုရှိမှာက UPBGC ကပြန်နေဖွဲ့စည်းတဲ့ဥစားကလေးမရှိသေးဘူးဆိုတော့ဖိတ်ကြမှုပုံမှန်လေးရှင်းရှင်းလင်းလင်းနော်မလေးကလေးပါတယ်နေရာကတော့ကအရင်ကြီးချင်းရေးပေါ်ဆောင်ဘူဌာနအဲ့ဒီမှာလုံးမလို့အဲ့လိုပါတယ
်။ဒါအပြင် MUP မိုးညင်ညွေးပါတီနဲ့နှိစက်သူတူကလည်း NSPNC လို့တူကောက်ခေါ်တဲ့အမျိုးသားစီလုံးညင်ညွေးနဲ့ငြိမ်းချမ်းပေါ်ဆောင်မှုညှိနှိုင်းရေးကော်မတီကဥဆောင်ဖိတ်တာမဟုတ်ပဲ USDP ပါတီကဖိတ်တာမျိုးနဲ့ဘာအဓိကဆွေးနွေးရမှန်းမသိတာမို့မတက်ဖို့ဆုံးဖြတ်တာပါလို့ဆိုပါတယ်။ဒါပေမဲ့SNDP ရှမ်းတိုင်းသားများဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးဆိုင်အိုင်ပေါင်ကတော့
တက်မယ်ဗျ။ကျွန်တော်တို့ရဲ့ဟို CC အဖွဲ့ဝင်တော့သူကပါနိုင်ရေးမှုပေါ့ဒေါက်တာဆိုင်ကျော်တက်မယ်ဗျဒါငိမ့်ချမ်းရေးဆိုတော့ကျွန်တော်နိုင်ငံကမငိမ့်ချမ်းတာကြာပြီလေဗျနှစ်ပေါင်းက90လောက်ရှိပြီလေမငိမ့်ချမ်းတာငိမ့်ချမ်းတော့လောက်အောင်ပေါ့ငိမ့်ချမ်းမှဖွံ့ဖြိုးတိုးတက်မှာပေါ့အဲကျွန်တော်တို့တိုင်းသားတွေလိုလားနေတဲ့ Federal ပုံစံကိုဖြစ်အောင်လုပ်ပေးနိုင်တယ်ဆိုလို့ရှိရင်တိုင်းပြည်အေးချမ်းမ
ယ်ဒီနေရာမှာ USDP ကြက်ခိုင်ဖွံ့ဖြိုးရေးပါတီအနေနဲ့ဘာကြောင့်အခုလိုပွဲကိုစီစဉ်ရပါလဲလို့မေးရမှာSNLD အထွေထွေတွေ့မှုဦးဆိုင်လေးကအခုလိုသုံးသပ်ပြပါတယ
်ကျွန်တော်မှတ်မိသလောက်ဆိုလို့ရှိရင်ဒီပြည်ခိုင်ပြိုးပါတီကကမကထပြုပြီးငြိမ်းချမ်းရေးဆွေးနွေးဖို့အတွက်ဖိတ်ကြားတာဟာဒါဒုတိယအကြိမ်ပေါ့နော်ကျွန်တော်စီဖိတ်စာရောက်တာ ဆိုတော့ဘာကိုရည်ရွယ်ပြီးလုပ်တယ်ဆိုတာတော့ကျွန်တော်အတိအကျမပြောနိုင်ဘူးဒီကိုင်ပြောပါတီနဲ့နှိစက်တဲ့ပါတီတွေကိုအဓိကထားပြီးဖိတ်ကြားတယ်လို့မြင်ပါတယ်ကျွန်တော်ဘက်ကမတက်တရောက်နိုင်ဘူးတက်ဖို့အစဉ်အသင့်မဖြစ်သေးဘူးပြောတော့လေတို့ကရှော့ရှူရှူပဲဟုတ်ကဲ့အထက်ကိုပြန်တင်ပြလိုက်ပါမယ်ဒီလိုပဲပြီးသွားတယ်ဒါပေမဲ့ NCA ကလည်းပဲတကယ်တမ်း6နှစ်တာပြည့်မယ်ပြောတာဟုတ်တစ်ဖက်မှာလည်းအာဆီယံဘက်ကကြတော့ stakeholder အကုန်လုံးနဲ့တွေ့ဆုံမှုအတွက်ကိုတောင်းဆိုထားတာ။ဒါတော့သူတို့သဘောတူညီချက်၅ချက်အရပေါ့နော်။ဒါပေမဲ့ဒီနေ့ဒီချိန်မှာအာဆီယံကိုယ်စားလှယ်ကိုယ်တိုင်တကယ်တမ်းလာတော့မယ်ဆိုတဲ့အခါကျတော့ဒေါက်ဆန်းစုကြည်နဲ့တွေ့ရမှဖြစ်မယ်လို့တောင်းဆိုတာကို။အဲ့ပုံမှာမလိုက်လျောနိုင်တာနဲ့အခြားတစ်ဖက်မှာသူတို့ရဲ့ဒီတွင်ငင်းကြိုင်းဆိုင်လုပ်ငန်းများကိုအစားထိုးပြီးတော့မှဒီလိုမျိုးဆောင်ရွက်မှုတွေရှိတယ်ဆိုတာကိုညီမောင်ထိုးပြချင်တာလည်းပဲပါကောင်းပါနိုင်ပါလေ
တကယ်တော့အခုဘွဲကစစ်ကောင်စီပြောခွင့်ရအနေနဲ့စည်ရတုပြည်တော်စုနေအတွက်ငင်းကြိုင်းတွုံးမြေလှုပ်ဆောင်မယ်လို့ပြောပြီးမှဖြစ်လာကစက်ခိုင်ဖွံ့ဖြိုးရေးပါတီနဲ့နှိစက်တဲ့ပါတီငယ်20ဝန်းကျင်တော့တက်နိုင်တယ်လို့သုံးသပ်သူတွေကဆိုပါတယ်ခင်ဗျာ
ကိုဝင်းမင်းတင်ပြခဲ့တာပါခင်ဗျာမကြာခင်မှာတော့အပတ်စဉ်ကန္တာတွေကိုထုတ်လွှင့်ဖို့ကျွန်တော်တို့ပြင်ဆင်ထားပါတယ်အခုတော့မြန်မာနိုင်ငံမှာကိုဗစ်တတိယလှိုင်းဖြစ်ပေါ်ခဲ့တဲ့အခြေအနေအဆုံးသတ်ဖို့အလားအလာရှိနေတယ်လို့ကျန်းမာရေးတာဝန်ရှိသူတွေက VOA ကိုပြောကြားပါတယ်သတင်းကြော်ကြော်လာရင်ကျောင်းတွေပြန်ဖွင့်ဖို့အတွက်အသက်12နှစ်အရွယ်ကျောင်းသားလေးတွေကိုကာကွယ်ဆေးထိုးသွားပေးဖို့ပြင်ဆင်နေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မဆုမြတ်မွန်ပြောပြပေးပါဦးဗျာ
မြန်မာနိုင်ငံမှာကိုဗစ်ကရောဂါကူးစက်ခံရသူနဲ့သေဆုံးသူဦးရေဟာကိုဗစ်တတိယလှိုင်းကူးစက်မှုမြင့်တက်ခဲ့ချိန်ဇူလိုင်လတုန်းကလောက်အခုမများတော့ဘူးလို့ကျန်းမာရေးတာဝန်ရှိသူတွေနဲ့ပရဟိတကူညီပေးနေသူတွေကပြောပါတယ်ကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတယောက်ကကိုဗစ်တတိယလှိုင်းအဆုံးသတ်တော်မယ်အနေအထားလို့ VOA ကိုခုလိုပြောပါတယ
်ပိုဆင်းရင်တော့ပိုတရမို့နော်ဒါတခုကောင်းတဲ့ချက်ကပိုဆစ်ပင်မဲ့လည်းပိုမတွေ့ဘူးပေါ့နော်ကျွန်တော်တို့လည်းဒါတိုင်းတော့တန်းနေတာပေါ့တတိယလှိုင်းကတော့ဒီအဆုံးသတ်နေတဲ့သဘောတော့ရှိတာပေါ့ဗျာဒါပေမဲ့လည်းဒီကာယောဂါတခုဆိုတော့ဘယ်တော့မှ short တော့မရပါဘူး။ကာယောဂါရင်းနဲ့မတူတာသူမှလက္ခဏာမပြတဲ့သူတွေညာတဲ့ယောဂါဖြစ်နေတယ်လို့ဒီသူကနည်းနည်းလေးတော့တွက်ရခက်တာပေါ့။ပုံမှန်အပြင်တော့ဒီကာယောဂါတခုရဲ့ဒီအကျမ်းမြင်ပေါ့နော်ဒီ line to line ပြီးဆုံးနေဆိုတော့သူရဲ့ယောဂါပြိုးရက်ကနှစ်ဆကိုပိုးတွေ့ရှိရတဲ့လူအစ်စ်မတွေ့တော့ဘူးဆိုရင်ဒီကာယောဂါတခုကအဆုံးသက်လေးရှိတယ်ဆိုပြီးတော့ဒါတော့ကာယောဂါရဲ့ဒီ principle ရရှိတယ်ပေါ့နော်။ဒီလုပ်ငန်းတွေပြန်စနိုင်ဖို့ဆိုတဲ့အနေအထားကိုပဲတော့တက်မှန်အောင်အဲ့ဒါကြတော့ဒီ900ကိုင်နှုန်းနဲ့ပဲဒါကမ္ဘာ့ကျန်းမာရေးအဖွဲ့ကတက်မှန်တာပါဗောနကိုတွေ့ရတိုင်းတော့ဒီတိုင်းစစ်တိုင်းစစ်တယ်ဒီလိုစစ်တဲ့ပမာဏအတူတူလောက်ရှိနေတဲ့အချိန်မှာဒါကိုင်နှုန်းတွေဖြည်းဖြည်းကျပြီး900ကိုင်နှုန်းအောက်ကိုရောက်လာရင်တော့ကျွန်တော်လုပ်ငန်းတွေဖြည်းဖြည်းနဲ့ပြန်စားလို့ရတယ်ဗော
ကျမ်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရတက်ခွဲနမူနာစစ်ဆေးသူနဲ့အတီးပြုလူနာရှာကိုင်နှုန်းအခုရက်ပိုင်းတွေအတွင်းမှာ800ကိုင်နှုန်းဝင်းကျင်မှာရှိတာတွေ့ရပါတယ်ကယောဂါဖြစ်ပွားမှုထိန်းချုပ်နိုင်ဖို့အတွက်အဓိကကျတဲ့အထက်မှာယောဂါကာကွယ်ဆေးထိုးနိုင်ဖို့လည်းပါဝင်နေပြီးတော့နိုင်ငံတွင်းမှာကာကွယ်ဆေးအပြည့်အဝထိုးပြီးသူဦးရေက 3.4 တန်းရှိထားပြီလို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ကာကွယ်ဆေးတွေကိုဦးစားပေးအုပ်စုအလိုက်ထိုးနှံပေးနေပြီးအောက်တိုဘာလကုန်ပိုင်းသတင်းကျပိတ်ရက်တွေပြီးရင်တော့အခုနှစ် 2021-2022 ပညာသင်နှစ်အတွက်ကျောင်းအပ်ထားတဲ့အသက်12နှစ်နဲ့အထက်16နှစ်အထိကျောင်းသားတွေကိုကာကွယ်ဆေးထိုးပေးမယ်လို့ကျန်းမာရေးဝန်ကြီးဌာနကကြေညာထားပါတယ်။လာမယ့်သတင်းပတ်အောက်တိုဘာ12ရက်နေ့ကစပြီးတော့တနင်္ဂနွေလုံးအတိုင်းအတာနဲ့ကျောင်းသားလူငယ်တွေကိုထိုးနှံပေးနိုင်ဖို့အတွက်ရည်မှန်းထားတယ်လို့ကျန်းမာရေးဌာနတာဝန်ရှိသူကပြောပြပါတယ်
။ကျွန်တော်တို့ကတော့16နှစ်အထက်ပေါ့နော်16နှစ်အထက်ကျောင်းသားလူငယ်တွေဦးစားပေးပြီးထိုးမှာပေါ့နော်။ဟုတ်။ဆိုင်နိုဘက်ပဲထိုးမှာကြ။ဟုတ်။ဒီဆိုင်နိုဘက်ကတော့နိုင်ငံတော်များများမှထိုးပြီးသွားပြီပေါ့နော်။တရုတ်ပြည်ဆိုရင်ဒီဆိုင်နိုဘက်ကိုအပြူဝယ်ရဖို့သူက3နှစ်ကနေ18နှစ်အထိသူကအပြူဝယ်ရဖို့ဒီကလေးပေါင်းပေါ့နော်ခုနပြောရဲ63တန်းတော့သူကထိုးလာပြီဆိုတော့အဲ့လိုမျိုးပေါ့နော်သူရဲ့ဒီ vaccine ရဲ့ efficacy တခုလည်းအင်ကြီးလိုမျိုး safety လည်းကြည့်ရပါပေါ့နော
်ကာယောဂါကာကွယ်ဆေးထိုးနိုင်ရမယ့်ဦးစားပေးအုပ်စုရဲ့ပါဝင်သူတိုင်းအပြည့်အဝထိုးနိုင်ဖို့အရှိန်မြင့်ဆောင်ရွက်နေတယ်လို့လည်းနိုင်ငံပိုင်မီဒီယာတွေကနေဖော်ပြနေပါတယ်မြန်မာနိုင်ငံကဝယ်ယူထားတဲ့ Covishield Covid ကာကွယ်ဆေးတစ်သန်းကိုဒီလထဲမှာပဲအိန္ဒိယနိုင်ငံကနေမြန်မာနိုင်ငံကိုပို့ဖို့ရှိတယ်လို့အိန္ဒိယကလာတဲ့သတင်းတွေမှာဖော်ပြကြပါတယ်။မြန်မာနိုင်ငံကအိန္ဒိယနိုင်ငံကနေ Covishield Covid ကာကွယ်ဆေးတန်း30ဝယ်ယူထားတာဖြစ်ပါတယ
်။ပြီးခဲ့တဲ့လပိုင်းနေ့တွင်မြန်မာနိုင်ငံမှာပြင်းထန်စွာကူးစက်ပြန့်နှံ့ခဲ့တဲ့ Covid တတိယလှိုင်းအဆုံးသတ်နိုင်တော့မယ်လို့ကျန်းမာရေးဌာနရဲ့တာဝန်ရှိသူတွေပြောကြားတဲ့အကြောင်းကိုမဆုမြတ်မွန်တင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ။မကြာခင်မှာအပတ်စဉ်ကဏ္ဍတွေကိုကျွန်တော်တို့ထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်။အခုတော့ VO ရဲ့အစီအစဉ်တွေကိုကျွန်တော်တို့ဆက်ပြီးတင်ဆက်နေတာဖြစ်ပါတယ
်။ American အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်။ ကုလသမဂ္ဂထွေထွေညီလာခံမှာပြောကြားတဲ့သမ္မတဂျိုးဘိုင်ဒန်ရဲ့မိန့်ခွန်းမှာကမ္ဘာကြီးရဲ့အနာဂတ်နဲ့ပတ်သက်ပြီးသူ့ရဲ့မျှော်မှန်းချက်ကိုအလေးပေးပြောဆိုခဲ့ပါတယ်။မွေးရာပါလူအခွင့်အရေးလေးစားလိုက်နာမှုတိုးတက်စေဖို့ကတော့သမ္မတရဲ့ထိတ်တန့်ဦးစားပေးကိစ္စရပ်တွေထဲကတစ်ချက်ဖြစ်ပါတယ်။အနာဂတ်ကိုလူကုန်တိုက်ခါတန်ဖိုးထားကြသူတွေရတာပိုင်ဆိုင်ကြရမှာဖြစ်ပြီးဖြက်စည်းပြင့်မဲ့သူတွေကချေလဲရမှာမဟုတ်ပါဘူးလို့သမ္မတဘိုင်ဒန်ကပြောပါတယ်
။ The future belongs to those who unleash the potential of their people, not those who stifle it. The future belongs to those who give their people.
ကိုပြည်သူတွေကိုလွတ်လပ်စွာအသက်ရှင်သန်နိုင်စွမ်းပေးနိုင်သူတွေရတာအနာဂတ်ကိုပိုင်ဆိုးကြရမှာဖြစ်ပါတယ်။မွန့်ကျက်ပြီးအသက်ရှူမရအောင်တန်လက်သီးနဲ့အုပ်ချုပ်မဲ့သူတွေအတွက်အနာဂတ်မဖြစ်စေရပါဘူး။ကမ္ဘာပေါ်မှာဒီမိုကရေစီတခက်ဆန်းပြီးအာဏာရှင်စနစ်အဆုံးသတ်တဲ့ခေတ်ရောက်ပြီလို့ကြေညာနိုင်တော့မယ်လို့ယူဆကြပေမဲ့တကယ်တော့အဆုံးမသတ်သေးပါဘူးလို့ပြောသွားတာပါကမ္ဘာတစ်ဝှမ်းဒေသတော်တော်များများမှာဒီမိုကရေစီရေးတက်ကြွလှုပ်ရှားမှုတွေရှင်သန်နေစေပါပဲလို့သမ္မတဘိုင်ဒန်ကပြောပါတယ
် Human rights defenders, the journalists, the peace protesters on the front lines of this struggle in Belarus, Burma, Syria, Cuba,
Belarus, Myanmar, Syria, Cuba နဲ့ Venezuela အပြင်တခြားနိုင်ငံတွေမှာအဂတိလိုက်စားမှုတိုက်ဖျက်ရေးလှုပ်ရှားသူတွေလူအခွင့်အရေးခုခံကာကွယ်သူတွေသတင်းသမားတွေငြိမ်းချမ်းရေးအတွက်ဆန္ဒထုတ်ဖော်သူတွေဟာရှေ့တန်းကနေရုန်းကန်နေကြဆဲဖြစ်ပါတယ်လို့ထောက်ပြသွားတာပါဆူဒန်နိုင်ငံမှာဆိုရင်လေလူတဘာဝအလျောက်လွတ်လပ်စွာနေလိုကြတဲ့ဆန္ဒကိုတတိရှိရှိထုတ်ဖော်နေကြတဲ့အမျိုးသားနဲ့အမျိုးသမီးတွေဟာလူမျိုးတုံးတတ်ဖြတ်နိုင်တဲ့အာဏာရှင်ကိုဖယ်ရှားရေးနဲ့ဒီမိုကရေစီရေးအတွက်ဒီကနေ့အထိအကြမ်းဖက်နှိပ်စက်မှုတွေကြားကြံ့ကြံ့ခံတွန်းလှန်နေကြဆဲဖြစ်ပါတယ်မော်လ်ဒိုဗာနိုင်ငံမှာတော့အဂတိတိုက်ဖျက်ရေးနဲ့အများပါဝင်နိုင်တဲ့စီးပွားရေးစနစ်ထူထောင်နိုင်ဖို့အတွက်ဒီမိုကရေစီအင်အားစုတွေရဲ့တွန်းအားတွေနဲ့အတူပြည်သူလူထုကရွေးကောက်ပွဲမှာတခဲနဲ့အောင်ပွဲခံနိုင်ခဲ့ကြပါတယ်ဇမ်ဘီယာနိုင်ငံမှာလည်းပထမဆုံးမဲပေးခွင့်ရတဲ့လူငယ်တွေနဲ့အမျိုးသမီးတွေတန်းနဲ့ချီပြီးသူတို့ရဲ့ဆန္ဒကိုထုတ်ဖော်ခဲ့ကြပါတယ်။အဂတိလိုက်စားမှုတိုက်ဖျက်ရေးနိုင်ငံဒီမိုကရေစီလမ်းကြောင်းသစ်ဖော်ဆောင်ရေးအတွက်မကြုံစဘူးသမိုင်းတွင်ရဲ့အောင်မဲပေးခဲ့ကြတာဖြစ်ပါတယ်။ဘယ်ဒီမိုကရေစီမှပြည့်စုံနေရလို့မရှိပေမဲ့ဒီမိုကရေစီဟာလူသားတွေအတွက်အသင့်တော်ဆုံးအကောင်းဆုံးအရာအဖြစ်ရှိနေစေမှုဒီမိုကရေစီထွန်းကားရေးအတွက်စောင့်ခြင်းပေးနေတာဖြစ်တယ်လို့သမ္မတဘိုင်ဒန်ကပြောပါတယ
် This is a moment where we must prove ourselves the equals of those who come
အရင်တော့အနာဂတ်ကိုတန်ဖိုးထားအမျှော်အမြင်နဲ့စိတ်ပိုင်းဖြတ်ချက်ကိုယုံကြည်မှုနဲ့စူးစီးပြီးကုလသမဂ္ဂကိုထူထောင်ခဲ့ကြသူတွေလိုပဲကျွန်တော်တို့ဒန်းတူဆောင်ရွက်နိုင်ကြတယ်ဆိုတာကိုဒီအခိုက်အတန့်မှာမဖြစ်မနေသက်သေပြကြရမှာပါလွန်ခဲ့တဲ့အနှစ်80ကျော်ကစစ်ပွဲတန်တရားနဲ့ဖျက်လို့ဖျက်စီးလို့ရတဲ့ကိုရပ်တန့်ပြီးအထိုက်အလျောက်ငိမ့်ချမ်းရေးနဲ့ကပ္ပတာယာဝပြောရေးကိုကုလသမဂ္ဂအုံမြင့်ချခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဒါတွေအားလုံးဟာမလွဲမသွေရှောင်လွှဲလို့မရတဲ့အရာတွေမဟုတ်ပါဘူး။ဒါဟာရွေးချယ်မှုတစ်ရပ်ပါပဲ။ကျွန်တော်ပြောနိုင်တာကတော့အမေရိကန်ပြည်ထောင်စုဘယ်နေရာမှာရပ်တည်နေတယ်လဲဆိုတာကိုပါကျွန်တော်တို့ကတော့ပိုပြီးကောင်းမွန်တဲ့အနာဂတ်ကိုတည်ဆောက်ဖို့ပဲရွေးချယ်မှာဖြစ်ပါတယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောဆိုလိုက်ကြောင်းပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင
်။အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက်ဝိုင်းအစီအစဉ်တွဲဆုံမိန်းမြန်းခန်းတို့ကိုကြည့်ရှုကြရမှာပါ။လူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Chat 70B Asia Bing Juru Channel 101တမမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ မြန်မာနိုင်ငံကပြည်ထောင်စုတွေစီတည်မှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်မင်္ဂလာနံနက်ခင်းဖြစ်ပါစေခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA American တန်ရဲ့ဒီစနေနေ့မနေ့ခင်းအစည်းအဝေးတွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ25 kHz 12.13.3 လိုင်းနိုမီတာ40 kHz 9.13 လိုင်းနိုမီတာ58 kHz 5809နဲ့လိုင်းလံမီတာ190 kHz 1509ကပါကျွန်တော်တို့ဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ငံဝက်အတွင်းမှာတော့အမျိုးသမီးကန္တာသုတဆုံလင်းအမေရိကန်တခွင်အစည်းအဝေးနဲ့အတူသိပ္ပံနဲ့ဤပညာကန္တာတင်ဆက်တဲ့ခါမှာတော့
ဒီတော့သူရတဲ့ပုံကိုအနေနဲ့အမှန်အရေးကြီးတဲ့ဆောင်ရွက်ချက်တခုပြုလုပ်တာကြောင့်ဖြစ်တယ်။အဲ့ဒီဆောင်ရွက်ချက်ကဘာလဲဆိုရင်ပေါင်ကနေပစ္စည်းတွေဟာသူတို့ရဲ့တပ်ပြုံနှုံးကအမှန်
ဒီဓာတုဗေဒနာနဲ့ပတ်သက်တဲ့ Nobel ဆုဒီနှစ်မှာဘယ်သူရရှိသလဲဘာကြောက်သလဲဆိုတာကိုနောက်ပိုင်းမှာအပြည့်စုံတင်ဆက်သွားဖို့ရှိပါတယ်။အခုတော့အမျိုးသမီးကန္တာအလှည့်ရောက်လာပါပြီ။လက်ရှိမြန်မာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုတွေပိဋိပက္ခတွေကြောင့်အမျိုးသမီးတွေဟာစေပိုင်းဆိုင်ရာမလုံခြုံမှုတွေပိုပြီးခံစားလာရနေတယ်လို့ပြောပါတယ်။သူတို့အတွက်စိတ်ဒဏ်ရာတွေတက်တာစေဖို့စိတ်ပိုင်းဆိုင်ရာကြံ့ခိုင်စွမ်းအားတွေရရှိစေဖို့အတွက်ပတ်ဝန်းကျင်ရဲ့ဖေးမကူညီမှုကလည်းအရေးကြီးတယ်လို့ဒီစိတ်ပညာဆိုင်ရာကျွမ်းကျင်သူမတ်ဖြူပန်းနုခင်ကပြောပါတယ်။အမေရိကန်ပြည်ထောင်စုဗမောင့်တက္ကသိုလ်မှာစိတ်ပညာပါရဂူဘွဲ့အတွက်ကျောင်းတက်နေတဲ့မတ်ဖြူပန်းနုခင်ကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာမတ်ခင်ဖြူတွေတင်ဆက်ထားပါတယ
် There's a path we must choose sometime Gotta stand up and fight sometime
မဖြူပန်းနုခင် view အတွက်အခုလိုချိန်ပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင့်မင်္ဂလာပ
ါမင်္ဂလာပါမေကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါဆိုလီမဖြူမပန်းနုလို့ပဲခေါ်လိုက်ပါမယ်နော်ဆိုတော့မပန်းနုကဒီအမေရိကန်ပြည်ထောင်စုမှာဒီစိတ်ပိုင်းဆိုင်ရာပညာရပ်နဲ့ပတ်သက်ပြီးတော့ပါရဂူဖွဲ့ကိုအထူးပြုလေ့လာနေတဲ့သူတရားပေါ့နော်ဆိုတော့ဒီလူတွေရဲ့စိတ်တဲ့ကြံ့ကြံ့ခံနိုင်ရည်စွမ်းအားနဲ့ပတ်သက်ပြီးတော့သိပ္ပံနည်းကြလေ့လာနေသူတယောက်လို့ပဲပြောပြရစီဆိုတော့ဒီစိတ်ပိုင်းပါလာရတဲ့ပတ်သက်ပြီးတော့သူတယောက်အနေနဲ့ပေါ့နော်လက်ရှိဒီမြန်မာနိုင်ငံမှာအခုဆိုလို့ရှိရင်ဒါစစ်တပ်ကအာဏာသိမ်းလာတာကရှစ်လရှိလာပြီးလူလူပြည်သူတွေကြားထဲမှာဆိုလို့ရှိရင်အခုဆိုရင်ပိုပြီးသိသာလာတာကလူမှုစီးပွားအချက်တဲတွေဆိုတော်တော်လေးများလာတယ်အာဏာသိမ်းထားတဲ့စစ်ကောင်စီကလည်းဖိနှိပ်မှုတွေကိုဒါပုံစံမျိုးမျိုးနဲ့ဆက်ပြီးတော့အခုထိပြင်းပြထန်ထန်ဆက်ပြီးနှိပ်ကွပ်နေတာတွေရှိတယ်ဆိုတော့ဒီအာဏာသိမ်းမှုကြောင့်ဖြစ်လာတဲ့ပေါ့နော်ဖိနှိပ်မှုတွေဒီနိုင်ငံရေးစီးပွားရေးအချက်တဲတွေတစ်ချိန်တည်းမှာပဲကိုဗစ်ကပ်ဘေးကလည်းရင်ဆိုင်ရပြန်တယ်ကိုကစိတ်ပိုင်းဆိုင်ရာအထူးပြုလေ့လာနေတဲ့သူတယောက်အနေနဲ့ဆိုတော့အခုလိုအခြေအနေမျိုးမှာဒီလူတွေရဲ့ဒီစိတ်ပိုင်းဆိုင်ရာမြန်မာပြည်သူတွေရဲ့စိတ်ပိုင်းဆိုင်ရာထိခိုက်မှုအခြေအနေစိတ်တန်ရာတွေအခက်အခဲတွေဘာတွေများမြင်မိလဲဘာတွေများတွေ့ရလဲအရင်ဆုံးပြောပြပေးပါလား
ကဲပါအမေဒီအခုကာလမှာနိုင်ငံရေးစီးပွားရေးအခြေအနေကြောင့်ရောကိုဗစ်ကပ်ဘေးကြောင့်ရောပေါ့နော်ကျွန်တော်တို့မြန်မာပြည်သူတွေမှာဆိုလို့ရှိရင်စိတ်ပိုင်းဆိုင်ရာထိခိုက်ရစိန်ခုံမှုအများကြီးပဲရင်ဆိုင်နေရတာဖြစ်ပါတယ်ကျွန်တော်တို့အဓိကတွေ့ရတဲ့စိတ်ပိုင်းဆိုင်ပြဿနာရောပေါ့နော်စိတ်ကြက်ကြယောဂလက္ခဏာတွေ depression ပေါ့နော်နောက်စိတ်ပူပန်ကြောင်းကြလွန်ခံစားချက်တွေအမျိုးမျိုးဒါရော anxiety ဖြစ်လို့ခေါ်ပေါ့နော်နောက်စိတ်တန်ရာဒီ trauma တွေကြောင့်ဖြစ်တဲ့စိတ်ပိုင်းဆိုင်ရာဝေဒနာအမျိုးမျိုးကိုလည်းအဓိကတွေ့ရတယ်ပေါ့နော်အဲ့လိုစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေကရင်ဆိုင်ရတယ်ကြာလာတဲ့အခါမှာလူမှုဆက်ဆံရေးပြဿနာတွေလည်းအများကြီးတွေ့လာရရှင်ဥမာပေါ့နော်ဟိုအရင်တုန်းကตายာအေးချမ်းကလေးမိသားစုတွေအိမ်အောင်ရေးတွေမှာတောင်မှကတော့ကစားဖြစ်လွယ်လာတယ်နော်နောက်တစ်ခါအကြမ်းဖက်မှုအမျိုးမျိုးတွေပေါ့နော်ပြဿနာကြီးမှဖြစ်တဲ့အိမ်တွင်းအကြမ်းဖက်မှုတွေမိသားစုတွေအကြမ်းဖက်မှုတွေလည်းကျွန်တော်တွေ့လာတာဖြစ်တဲ့ဒီကာလမှာပေါ့နော်အဲ့တော့အဲ့လူတိုင်းမှာဖြစ်နေသည့်စိတ်ပိုင်းဆိုင်ရာစိန်ခေါ်မှုတွေအများများကြီးတွေကိုဟိုရင်ဆိုင်နေတဲ့အချိန်မှာကျွန်တော်တူချင်းစီကမိမိရဲ့စိတ်ကြမ်းမှတွေပေါ့နော်အလေးထားပြီးကယူဆိုင်ဖို့အရန်တို့အပ်ပါတယ်အဲ့လိုအချိန်တွေမှာအဲစိတ်ဝင်နိုင်ပြင်းထန်လို့တဲ့အခါမှာပေါ့နော်ဖြစ်တဲ့စိတ်ကဘဝမှာမျောလင်းချက်မရှိတော့ဘူးငါအသက်ရှင်နေနိုင်အကျိုးမရှိတော့ဘူးဆိုတော့အဆုံးရောက်တွေ့ဒီဝင်လာတတ်တာမျိုးလည်းရှိရောအဲ့လိုတွေ့ဝင်လာရင်မိမိကိုယ်ကိုအဆုံးစီရင်ဖို့အကျံစီရည်အဆုံးဖြစ်တာကြီးဖြစ်လာမျိုးကြီးဖြစ်လာတာကြီးလည်းကျွန်တော်ဆုံးရင်ရပါရှင့်
ဟုတ်ကဲ့ပါဆိုတော့ မပန်းနုကဒီစိတ်ပိုင်းဆိုင်ရာလိလာတဲ့ဆိုရဲထဲမှာအထူးပြုတာကလူတွေရဲ့ဒီစိတ်ဒဏ်ရာတွေနဲ့စိတ်ဒဏ်ကြန့်ကြန့်ခံနိုင်ရေးစွမ်းအားပေါ့နော်ဒါနဲ့ပတ်သက်ပြီးတော့အထူးပြုလိလာနေတယ်လို့လည်းကျွန်မနားလည်ထားပါတယ်ဆိုတော့အခုမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေကပြောရမယ်ဆိုရင်စစောကပြောသလိုပဲအကြက်တဲမျိုးစုံရှိတယ်အပြင်ကိုအခုကဘာဖြစ်လာလဲဆိုတော့ဒီစိတ်ပိုင်းရုပ်ပိုင်းလုံခြုံမှုတွေတအားနည်းလာတာကဒီမြို့ပြဒေသတွေမှာပါဒီလက်နက်ကိုင်းလှုပ်ရှားမှုတွေပုံစံမျိုးစုံနဲ့ရှိလာတဲ့ခါမှာပုံမှန်အခြေအနေမဟုတ်တော့ဘူးလူတွေဆိုတာကပုံမှန်အခြေအနေမှာတော့မှပဲဒါစိတ်ဒဏ်ရာတွေဟိုဒီစိတ်ပိုင်းဆိုင်ရာပြဿနာတွေများပြားရှိကြတာဘူးဆိုတော့ဒီလိုပုံမှန်မဟုတ်တဲ့အနေအထားတစ်ခုမှာပုံမှန်အတိုင်းဒီလူတွေရဲ့ဒီကြံ့ကြံ့ခံနိုင်မှုအားပေါ့နော်ပုံမှန်တိုင်းဆက်ပြီးတော့ထိန်းလာနိုင်မှုကြမသွားဘူးဆိုလို့ရှိရင်ဘာတွေများလုပ်နိုင်မလဲဘာတွေရေးကြည့်လဲ
ပြောပါမယ်အဲ့ဒါလေလူတူတူတယောက်အတွက်ရောပေါ့နော်လူအဖွဲ့အစည်းတစ်ခုအနေနဲ့ရောလုံခြုံပေးကင်းမှုမရှိရတဲ့အခါမှာစိတ်ပိုင်းဆိုင်ရာခြေခံမှုတွေပိုများရဲဆိုတာမှန်ပါတယ်ဒါပေမဲ့တစ်ချိန်တည်းမှာလည်းပေါ့နော်ကြံ့ကြံ့ခံနိုင်စေဆိုတာကျွန်တော်လူအများစုထင်ထားတဲ့ပိုပြီးတော့နှက်ဆိုင်နေခိုင်မြဲပေါ့နော်ဘာလို့လဲဆိုတော့ကျွန်တော်လူတယောက်အသက်ရှင်နိုင်မှုကြံ့ကြံ့ခံနိုင်စေဆိုတာအဓိကလိုအပ်တာဆိုတဲ့ခါကြောင့်လေတဘာဝလေးကကျွန်တော် own out ထင်မှာဒီလိုဆိုးဝါးခက်ခဲလို့တဲ့အခြေအနေတွေကိုကြော်ဖြတ်နိုင်အောင်တည်ဆောက်နိုင်စွမ်းလူတိုင်းမှာရှိပါတယ်ပေါ့နော်ဒါပေမဲ့အဲ့ဒါကိုကျွန်တော်ကတည်ဆောက်နိုင်ဖို့အတွက်ကတော့မိမိရဲ့စိတ်ဆွမ်းအားကိုတကယ်ယုံယုံကြည်ကြည်နဲ့ပေါ့နော်နေ့စဉ်အချိန်ပေးပြီးတည်ဆောက်ဖို့လိုအပ်တယ်မှာမိဖာလာစိတ်ရောကိုယ်ပါတတ်တာစီအလေးချက်တွေကိုပုံမှန်နေ့စဉ်ပေါ့နော်အချိန်နှဲငယ်ယူပြီးလေ့ကျင့်ဖို့လိုအပ်တယ်အဲကျွန်မပြောချင်တာကျွန်တော်တို့ကိုယ်ခန္ဓာကျန်းမာရေးတဲ့ပေါ့နော်နေ့စဉ်ထမင်းစားသလိုဟိုခန္ဓာကိုယ်တန့်ရှင်းရေးအတွက်နေ့စဉ်ရေချိုးရသလိုစိတ်တန့်ရှင်းကြည်လင်ဖို့အတွက်လည်းပေါ့နော်အချိန်ပေးပြီးတော့ကျွန်တော်တို့လေ့ကျင့်မယ်ဆိုလို့ရှိရင်ခုနကကိုယ့်ရဲ့ထိန်းချုပ်မှုအောက်မှာမရှိရပေါ့နော်အဲလုံခြုံမှုတွေကင်းမဲ့နေအချိန်ငယ်မျိုးမှာတောင်မှစိတ်ကပေါ့နော်ကြံ့ကြံ့ခံနိုင်စေဆိုတာတဘာဝအလျောက်ဟိုတိဆောက်နိုင်မှုလိုအပ်တဲ့အတွက်အုံနောက်ကတိဆောက်ပေးမှမျိုးဖြစ်တယ်ပေါ့နော်ဒါပေမဲ့အဲ့ဒါကိုကျွန်တော်တူနဲ့တည်းရောတူတူရောက်ချင်းစီမှာဒီလိုဟိုတင့်သုံးနိုင်မယ်ဒီလနေ့ရာကွာချားနိုင်တယ်ပေါ့နော်ဒါပေမဲ့အရေးကြီးဆုံးအချက်တရားရောဒီတိုင်းတူရင်လေ့ကျင့်လို့ရလာရတာမိမိစိတ်ကိုမင်းနာလဲဆိုတာနဲ့ဖြစ်လာတဲ့ခံစားချက်တွေကိုမြင်သာစွာလက်ခံနေလက်ခံပြီးပစ္စုပန်တည်းနေရပေါ့နော်အများကြီးမစင်စားအောင်တနေ့တာပဲဟာရှင်းတမ်းမယ်ပစ္စုပန်တည်းနေထိုင်နေတရားထိုင်နေအသက်ရှူလေးစင်ငန်းလုပ်တဲ့အေးဝေါအေးပြောကျမိုင်နေညညအောင်စားတော့နေထိုင်နေဆိုလို့ရှိရင်ခုနကအရန်ဆိုးရခက်ကုန်တဲ့အချိန်ကြီးရောက်နေတာမှာအုံနောက်ကတဘာဝရဲ့ဖန်ဆင်းပေးရဲ့ဖန်ဆင်းပေးနိုင်တယ်ပေါ့နော်ကျန်တဲ့ခံနိုင်စေကိုတည်ဆောက်ဖို့ကျွန်တော်ကလွယ်ကူလာမှာဖြစ်ပါတယ်
ဆိုတော့ဒီနေရာမှာအမျိုးသမီးတွေနဲ့ပတ်သက်ပြီးတော့လည်းအထူးပြုမေးချင်ပါတယ်အစံဖတ်မှုတွေပြိပက္ခတွေခြုံလာရပြီဆိုရင်အမျိုးသမီးတွေနဲ့ကလေးငယ်တွေဆိုတာကဒါထိခိုက်လွယ်တဲ့သူတွေထဲမှာပါဝင်ပါတယ်အခုဆိုရင်လည်းဒါမြန်မာနိုင်ငံမှာစစ်ကောင်စီကဖမ်းဆီးတောင်းကြောင်းမဖြစ်ဖြစ်เนาะဒီထိုးစစ်ဆင်တိုက်ခိုက်မှုတွေကြောင်းမဖြစ်ဖြစ်အိုးအိမ်စွန့်ကွာထွက်ပြေးရတဲ့ပြည်သူတွေတိမ်းနေချေရှိတဲ့အပြန်အလှန်ပြိပက္ခတွေကြားမှာပဲဖြစ်ဖြစ်ပေါ့เนาะဆိုတော့ဒီလိုဒီမှာဆိုလို့ရှိရင်အမျိုးသမီးတွေအများပြားပါပါတယ်ဆိုတော့ဒီပြိပက္ခတွေနဲ့ပတ်သက်လာလို့ရှိရင်အမျိုးသမီးတွေရဲ့စိတ်ဓာတ်ပိုင်းဆိုင်ရာကြံ့ကြံ့ခံနိုင်ရေးစွမ်းအားကိုရောဘယ်လိုများနားလည်လို့ရမလဲအမျိုးသမီးတွေရဲ့ဒီကြံ့ကြံ့ခံနိုင်မှုစွမ်းအားဘယ်လောက်ထိခိုင်ပါလဲလို့ပြောနိုင်မလဲရှင
်ပြန်ပါမယ်အမပြောတော့အရင်မှတ်ပါမယ်အမျိုးသမီးတွေကခုလိုနိုင်ငံရေးမတည်ငြိမ်တဲ့အခြေအနေပြိပက္ခဖြစ်တဲ့အခြေအနေမျိုးမှာပေါ့နော်စိတ်ဓာတ်ရိုင်းအမျိုးမျိုးထိခိုက်ရဖို့အခြေအနေတွေပိုပြီးရင်ဆိုင်ရမြန်မာပြည်ထဲမှာလည်းမကားဘူးနိုင်ငံတကာမှာသာမျိုးပေါ့နော်ဘာလို့လဲဆိုတော့ခုနကကျွန်မတို့အားလုံးပြောသွားရဲလူတိုင်းရင်ဆိုင်ရဲ့အခက်ခဲတွေအပြင်လိင်ပိုင်းဆိုင်အကြမ်းဖက်မှုတွေအိမ်တွင်းအကြမ်းဖက်မှုတွေကိုရင်ဆိုင်ရတဲ့လူတွေကအများစုအမျိုးသမီးဖြစ်လို့ရှိရပေါ့နော်ဒါကျွန်တော်မြန်မာအသားရမှာဆိုတာကိုတွေ့နေရပေါ့နိအဲနိုင်ငံရေးမတည်ငြိမ်တဲ့အချိန်မှာဒီလိုခန္ဓာကိုယ်ပိုင်းဆိုင်ရာရောစိတ်ပိုင်းဆိုင်ရာမလုံခြုံမှုတွေအများကြီးရှိနေရလုံခြုံမှုတွေမရှိဘူးစိတ်ထိခိုက်ခံစားနေရတဲ့အချိန်မှာအမျိုးသမီးရဲ့ကြံ့ကြံ့ခံနိုင်စွမ်းအရတူးချင်းစီမှာလည်းမတည်လို့ပတ်ဝန်းကျင်အတိုင်းဝန်းကဖိမကူညီမှုတွေလည်းအများကြီးကျွန်တော်လိုအပ်လာပါเนาะအဲဆိုဥမာအနေနဲ့ပြောလို့ရှင်ကျွန်မတို့ဒီမှာအမျိုးသမီးရဲ့မှာအကြံဖတ်မှုကနေလျှောက်ခံစားလာရတဲ့သူတွေကိုပတ်ဝန်းကျင်ကမိသားစုတွေကညှိချမှုတွေလေးစားချစ်ခင်မှုတွေနဲ့ကူဆိုင်ပေးရမယ်နောက်တစ်ခါကျွန်မတို့အားလုံးအနေနဲ့ပေါ့เนาะဒီအကြံဖတ်မှုတွေနဲ့လျှောက်လာအမျိုးသမီးတွေကိုဟိုကျွန်မတို့အားလုံးကြိုဆိုရမှာပေါ့เนาะကျူးလွန်သူမှာပါဒါအပြစ်ရှိရဲကျူးလွန်ခံရတဲ့သူတွေမှာအပြစ်လုံးဝမရှိဘူးကျူးလွန်ခံရတဲ့လူတွေကရဲရဲဝံ့ဝံ့ရင်ဆိုင်ရတာဒီလိုအခြေအနေကိုကြံ့ကြံ့ခံရင်ဆိုင်နိုင်တယ်ဆိုတာအတူယူစရာပေါ့เนาะလေးစားစရာသူရဲကောင်ဖြစ်ရလို့မျိုးပေါ့လေနောက်ကျွန်တော်မျိုးဆက်အစစ်စစ်ကုံယူရမယ်ဖြစ်ရမျိုးသူတို့ရဲ့ရင်းမှုတွေပေါ့လေကုံယူကြအောင်ကျွန်မတို့ဒါမျိုးဟိုအတိမတ်ပြုကုံပြုပေးရမယ်ပေါ့နော်ဒါကျွန်တော်ပြောချင်တာခုနစိတ်ဓာတ်ရည်အများကြီးတွေမှာကိုကိုတိုင်းနဲ့အဲတကြက်ခံနိုင်စိတ်ကိုကင်ဆယ်ထားတယ်ပတ်ဝန်းကျင်ကလည်းဝိုင်းပြီးတော့ပေါ့နော်ဒါဥပမှုပေးဖို့အရင်လိုအပ်တယ်ရှင်အဲ့တော့ခါကျတော့နောက်တစ်ခါကျွန်မတို့မိမအမျိုးသမီးနေကြတော့ဒီလိုအချိန်နေကြော်ဖြဲရတယ်ဒါပထမဆုံးအချိန်မဟုတ်တော့ပေါ့နော်ခက်ဆက်ဆက်ကအကြမ်းဖက်မှုအမျိုးမျိုးစစ်အာဏာရှင်တွေအမျိုးမျိုးနဲ့ကြော်ဖြဲခဲ့ရတယ်ဆိုတဲ့ခါကျတော့ဟိုတူးချင်းစီမှာရောလူပအဖွဲ့စည်းတစ်ခုမှာပေါ့နော်သူများနဲ့မတူ တဲ့အခက်အခဲတွေကြုံရတယ်ဆိုတာကြောင့်သူများနဲ့မတူရဲ့အတင်းနဲ့ခံနိုင်စိတ်ဆိုတာမျိုးရှိတာပေါ့နော်ဒါကြီးကျွန်မတို့မှာအမျိုးသမီးမှာအများကြီးတွေ့ရတယ်ကျွန်မတို့မျိုးဗီဇာရန်နေတဲမှာကိုမှာပေါ့လေဒီတွေ့ချင်ခံနိုင်စိတ်ဆိုတာပါလာပြီးသားလို့ပြောလို့ရမှာခေတ်ဆက်ဆက်ကလေးကိုကြောဖြတ်ခဲ့တာဆိုလို့နော်ဒါကပတ်ဝန်းကျင်မှာလည်းကိုကတွေ့ခဲ့ရတဲ့တခြားအမျိုးသမီးတွေအမျိုးသမီးကောင်းဆောင်တွေအမျိုးသမီးရေးစားကျွန်မတို့လူမောင်ဖွဲ့စည်းမှာမိသားစုကောင်းဆောင်တွေဖြစ်တယ်လူမောင်ဖွဲ့စည်းရေးကောင်းဆောင်တွေဖြစ်တယ်ဆိုတော့ပေါ့နော်ဒီစိတ်ဓာတ်ရည်ကြားလေးကကောင်းဆောင်နိုင်ခြင်းဆောင်အားရပါတော့ဒါတွေကိုကျမတို့ကကွန်ပျူတာလေးစားပြီးတော့ဟိုအချင်းချင်းအားပေးရမယ်ကိုကိုယ်တိုင်နဲ့တိဆောက်ပါတော့မိသားအမျိုးသမီးအချင်းချင်းနဲ့တိဆောက်ရင်းနဲ့ကျမတို့ကြည်ကြံခံနိုင်စိတ်တွေကိုခုတားလျှောက်မြင်တွေ့နေရဖြစ်ပေါ်ရနော်ကျမတို့မှာအတိုင်းဝိုင်းနေမှာဟုတ်ကဲ့
ဟုတ်ကဲ့ပါဒါမပန်နူးကစိတ်ပိုင်းဆိုင်ရာဘာသာရက်နဲ့အမေရိကန်ပြည်ထောင်စုမှာပါရဂူပွဲကိုလေ့လာနေရင်းနဲ့နော်ပညာလဲသင်ရင်အလုပ်လဲလုပ်နေတယ်လို့လည်းသိရတယ်တစ်ချိန်တည်းမှာမှဒီမြန်မာနိုင်ငံအတွင်းကဒီစိတ်တန်ရာရသူတွေအတွက်စိတ်ပိုင်းဆိုင်ရာကျန်းမာရေးအထောက်ပံ့ဖြစ်စေမဲ့အစံပေးတာတွေတနက်ပို့ချတာတွေလုပ်နေတယ်လို့လည်းသိရပါတယ်ဆိုတော့ဘာကြောင့်ဒီလိုတွေလုပ်ဖြစ်တယ်လဲဒီလိုလုပ်ကြကဘလို့အထောက်အကူတွေဖြစ်လိမ့်မယ်လို့ယုံကြည်ထားတယ်လဲဆိုတာလည်းပြောပြပါဦး
ကျမမေဒီကာလမှာပေါ့နော်တော်လိုင်းတွေစိတ်ပိုင်းဆိုင်ရာလိုအပ်ချက်တွေပံ့ပိုးဖို့ကအရင်အရေးကြီးဆုံးတဲ့အခမ်းတက္ကနာလို့ကျမယုံကြည်ရတဲ့ပေါ့နော်ဒီကိုလေးလာတင်ယူနေတဲ့ပညာနဲ့ဒီလိုအချိန်ဒီမှာတောင်းတနေရတယ်ကျမစူးစမ်းပြီးတော့ဟိုလုပ်ဖြစ်တာပေါ့နော်အဲတော့ဟိုခုနကလို့ကျမတယောက်တည်းမဟုတ်ပဲပြီးချင်းပြင်ပမှာရှိနေတဲ့စိတ်ကျမ်းမာရေးပညာရှင်တွေအားလုံးကပူးပေါင်းပြီးတော့အကြံပေးမှုတွေကုစားမှုတွေတူချင်းစီမလုံနိုင်တဲ့တခါဒီ group တွေပေးရပေါ့နော်အဲဆိုတဲ့ကကျမတို့လူမြန်မာပြည်မှာအတိုင်းဝိုင်းမှာပေါ့နော်စိတ်ကျမ်းမာရေးပညာရှင်တွေအရင်ကလေးကလည်းအလုံးလောက်မရှိခဲ့ဘူးအခုဆိုပို့ပြီးတော့ဟိုနေပါနေပေါ့နော်လိုအပ်ချက်ကအရင်များတဲ့အခါကျတော့လေအဲ့လိုအချိန်မျိုးမှတောင်မှအဲကျမတို့ဒီလိုအသိပညာဖြန့်ပြွေးနေတဲ့ပေါ့လေဟိုဒီလိုရင်ဆိုင်ဖြည့်ရှင်းနိုင်မယ်လို့ကျမတို့ယုံကြည်ပါတယ်ဘာဖြစ်လို့ဆိုတော့မြန်မာလူမျိုးရဲ့အချင်းချင်းအရင်ကယူဆိုင်တဲ့အရင်ကူညီပေးတဲ့အပိုင်းဝိုင်းအနေနဲ့ပေါ့လေအဲဒီလိုကိုပတာဖေးမမှုဆိုအရင်ရှိပြီးသားဒါမဲ့ထိရောက်တဲ့စိတ်တဲ့ကြံ့ခိုင်စေရဲ့နည်းလမ်းတွေကိုသိချင်းအဖြစ်ပေါ့နော်တူချင်းစင်တဲ့ကိုပတာပြန်နေတည်ဆောင်နိုင်မယ့်အချင်းချင်းနဲ့ဝေမျှရင်းနဲ့ပေါ့လေဒီစိတ်တရားတွေဒီထက်ဘီရင်သွန်းအောင်တက်နိုင်တယ်များအသက်သာတော့ပေါ့နော်ကိုညီပေးနိုင်တယ်လို့ကျွန်မမျှော်လင့်ချင်တယ်ပေါ့လေအဲဒီလိုအနည်းငယ်ရေးဖြန့်ဝေပေးရင်အဲတက်နိုင်တယ်များလည်းအခုအတွက်ကောနှစ်စီလာများကျွန်မတို့ဒီစိတ်တရားကိုပူဇော်ဖို့လိုအပ်သွားပြီဆိုတော့ကျွန်တော်တို့အားလုံးကလည်းဒီနည်းပို့အသက်မှာပဲအားလုံးကလည်းရှေ့ဆက်ဖို့အသင့်တကယ်ရှိပါတယ်ကျွန်တော်တို့ယုံကြည်ပါတယ
်ဟုတ်ကဲ့ပါမပန်နူးအခုလိုအချိန်ပေးပြီးတော့ဖြေကြပြီးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ရှင
်ကျေးဇူးများကြီးတင်ပါတယ်မာယေဒီလိုများပင်ရဲ့
မကင်ဗျူတွေရဲ့အမျိုးသမီးကန္နာကိုနားဆင်ကြရပြီးမှာတော့ကိုအောင်တင်ဆက်မဲ့သုတဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်နိုင်ပါပြီဗျာ
ဝါရှင်တန် DC ရဲ့အမျိုးသားရင်းမြစ်မှာရှိတဲ့ကိုရီးယားစစ်ပြန်စစ်မှုဒဏ်တွေရဲ့အောက်မြေဘွယ်အမှတ်တရအထိမ်းအမှတ်နေရာကို1995ခုနှစ်ဇန်နဝါရီလ28ရက်နေ့မှာဆောက်လုပ်ခဲ့တာပါ၃နှစ်ကြာကိုရီးယားစစ်ပွဲမှာပါဝင်ခဲ့တဲ့အမေရိကန်တပ်ဖွဲ့ဝင်5တပ်မ8တန်းရဲ့အနစ်နာခံဆွတ်လွတ်မှုကိုဂုဏ်ပြုပြီးဒီအထိမ်းအမှတ်နေရာကိုဆောက်လုပ်ခဲ့တာပါ1950ဇွန်လ25ရက်နေ့ကနေ1953ဇွန်လ28ရက်နေ့အထိဖြစ်ပွားခဲ့တဲ့စစ်ပွဲအတွင်းအမေရိကန်36,584ဦးကြာဆုံးပြီးတော့အဲ့ဒီထဲက8,100ဟာတိုက်ပွဲအတွင်းဒါမှမဟုတ်စစ်စင်ရေးအတွင်းပျောက်ဆုံးခဲ့ပါတယ်3,384ဦးကတော့ဒဏ်ရာရခဲ့ပါတယ်ဒီအထိမ်းအမှတ်နေရာကိုတော့အပိုင်း၄ပိုင်းခွဲထားပါတယ်အရက်9ပေလောက်ရှိတဲ့ရုပ်တုပေါင်း16ရုပ်ကိုအဲ့ဒီအထိမ်းအမှတ်နေရာအလယ်လောက်မှာစိုက်ထူထားပါတယ်ကြီးတက်က14ဦးမရင်းတက်က3ဦးရေတက်နဲ့လေတက်က2ဦးစီတို့ကိုကိုစားပြုစိုက်ထူထားတာပါကိုရီးယားနိုင်ငံကစိုက်ခင်းတွေပုံစံကြားလမ်းလျှောက်နေတာမျိုးဖြစ်အောင်အဲ့ဒီရုပ်တုတွေကြားမှာခြုံနှွဲပင်တစ်မျိုးစိုက်ထားတယ်လို့ကြောက်ပြားတွေလည်းခင်ထားပါတယ်ဒီကြောက်ရုပ်တွေကိုမိုးကခြုံပေးထားပြီးတော့လေမှာလွင့်နေတဲ့ပုံတံတန်းလည်းဖော်ထားပါတယ်ဒီကင်းတောက်အဖွဲ့မှာဆက်သွယ်ရေးသမားစေမှုစသူတွေလည်းပါဝင်ပြီးတပ်ဖွဲ့တာဝန်အလိုက်တနက်မျိုးစုံကင်ထားကြပါတယ်အဖွဲ့ခေါင်းဆောင်နဲ့တချို့ကတော့ကာပိန်တနက်တွေကင်ကြပါတယ်ဒီရုပ်တုတွေရဲ့ညာဘက်ကကြောက်သားနေရမှာတော့နိုင်ငံမော်ကွန်းဌာနကနေရရှိတဲ့ကိုရီးယားစစ်ပွဲကာလအတွင်းရိုက်ကူးထားတဲ့မှတ်တမ်းတပ်ပုံပေါင်း2400ကျော်ရဲ့ပုံတွေကိုဖော်ပြထားပါတယ်။အဲဒီပုံတွေထဲမှာကြီးရီလီနဲ့မရင်းကုန်းရီတိုက်ခိုက်ရေးတပ်ဖွဲ့ဝင်တွေရဲ့ပုံတွေကမ်းခြေဆောင်တပ်နဲ့တခြားအသုံးဆောင်ပစ္စည်းပုံတွေပါပါတယ်။ရုပ်တုတွေနဲ့ဒီကြောက်ပြားပေါ်ကပုံတွေကိုဆက်ဆက်ကြည့်မယ်ဆိုရင်လိုင်းဒရန်ပေါ်နေပြီး ခဝဝေးကကြည့်မယ်ဆိုရင်တော့ကိုရီးယားတောင်နှင်းတွေရဲ့ပုံစံမျိုးပေါ်ကျူထားတာပါဒီကြောက်သားနိုင်ငံတွေပေါ်မှာရုပ်တုတွေရဲ့ပုံရိပ်တွေထင်ထင်အောင်လှုပ်ထားတာကြောင့်လဲရုပ်တုပေါင်း38ခုလိုမျိုးဖြစ်နေပြီးဒါဟာ38လကြာစစ်ပွဲအထိမ်းအမှတ်အနေနဲ့လည်းဖြစ်ပါတယ်အဲ့နိုင်ငံရဲ့ဘက်ဘက်မှာတော့စစ်ပွဲကာလကုလသမဂ္ဂရဲ့ဂျူပန်အာထုံးမှုတွေမှာအင်အားဖြည့်ဖို့တပ်ဖွဲ့ဝင်တွေပူပေးခဲ့တဲ့နိုင်ငံပေါင်း22နိုင်ငံရဲ့အမိကိုရေးထိုးထားပါတယ်။ရုပ်တုတွေမျက်နှာမူထားတဲ့နေရာဘက်မှာတော့ Freedom is not free နိုင်ငံနဲ့စက်ဝိုင်းပုံကာထားတဲ့အထိမ်းအမှတ်ရေကန်ငယ်တစ်ခုရှိပါတယ်။အင်တာနက်ကနေရယူဖတ်ရှုနိုင်တဲ့ e-books စာအုပ်တွေ podcast radio အစီအစဉ်တွေကိုလက်ကင် cell phone ကနေတစ်ဆင့်ဖတ်ရှုနားဆင်နိုင်တဲ့အချိန်မှာတချို့ကတော့တကယ်စာအုပ်ကိုင်းပြီးတော့ဖတ်ရှုရတာကိုကြိုက်နှစ်သက်ဆဲပါဒါကြောင့် American ပြည်အောင်စုကတချို့မျိုးတွေမှာစာအုပ်စင်ငယ်လေးတွေကိုရက်ွက်ထဲကလမ်းတွေမှာစိုက်ထူးပြီးစာအုပ်ချစ်သူတွေကြားအပြန်လန်အလဲလဲလှုပ်ပြီးဖတ်ရှုကြပါတယ်မြို့တော် Washington DC ကစာအုပ်စင်လေးတွေအကြောင်းကိုပြောပြပါမယ်အသက်၅နှစ်အရွယ် Avery ဟာသတင်းပတ်တိုင်းစာကြည့်တိုက်ကိုသူ့အမေနဲ့အတူသွားပြီးမဖတ်ရသေးတဲ့စာအုပ်တွေကိုရှာဖွေပါတယ်တကယ်လို့သူ့အမေမအားရင်တော့အိမ်နားက Little Free Library စာအုပ်စင်လေးတွေမှာသွားရှာပြီးဖတ်ပါတယ
် They help you learnRead, I learn.
စပါတော့ဘူးတူတာရလိုက်လေ။ငွေတွေမှာခြေတော့မရှိဘူး။တချို့ငွေတွေမှာခြူတန်လိုထွက်တဲ့အမီးရှိတယ်။တချို့ငွေတွေကသူတို့ကိုအန္တရာယ်ပြုမဲ့အခြားတရိတ်ဆန်ရဲ့မျက်စိတဲကိုအစိတ်တွေလှမ်းမှုတ်ထည့်နိုင်ပါတယ
်။ Little Free Library အဖွဲ့ဟာစာဖတ်ပြအောင်အားပေးတဲ့အဖွဲ့အစည်းတစ်ခုဖြစ်ပြီးစာအုပ်တွေအပြန်အလှန်ငှားလို့ရအောင်စာအုပ်စင်လေးတွေစောက်ပေးထားပါတယ်။စာအုပ်စင်ကြီးချင်းမှုထွန်းကားလာတာနဲ့အမျှတချို့တွေကလည်းတနိုင်တစ်ပိုင်းဆောက်လို့လူတန်းလာကြပါတယ်။စာအုပ်စင်အလူရှင်လည်းဖြစ် Little Free Library အဖွဲ့ဝင်လည်းဖြစ်တဲ့သတင်းတောက် Kat Lizaroff က
I had seen little free libraries all around in other neighborhoods.
Little Free Library စာအုပ်စင်တွေကိုဒီနေရာတဝိုက်မှာတွေ့နေရတာကြားပါပြီ။ကိုယ်ဝန်ကျင်မှာစာအုပ်တွေငားရတာမျိုးကိုအရန်ကြိုက်ပါတယ်။စာကြီးတိုက်တွေရှိပေမဲ့အိမ်သားမှာလမ်းလျှောက်ယုံလင်းနဲ့ကိုဖတ်ချင်တဲ့စာအုပ်ဖတ်ရတာအပြန်အလှန်ငားဖတ်ရတာအရန်ကိုပျော်စရာကောင်းပါတယ်။
ဒီစာအုပ်စင်ကိုလွန်ခဲ့တဲ့9နှစ်လောက်ကတည်းကသူဆောက်လုပ်ခဲ့တာပါစာအုပ်အလွယ်တကူငှားရမ်းဖတ်ရှုလို့ရတာကြောင့်လေလူတန်းသူတွေပေါ်ရတယ်စာအုပ်စင်မှာဆိုရင်စာအုပ်တွေအမြဲပြည့်နေတယ်လို့တချို့ဆိုရင်လည်းသူ့အိမ်ထိလာပြီးတော့စာအုပ်တွေလှူကြပါတယ
် A neighbor from a couple of streets over contacted me to ask whether
လန်နလန်ချာကအလူရှင်မိသားစုဆိုရင်သူ့ကလေးမွေးနေ့ပါတီအတွက်တခြားကလေးတွေနဲ့အတူစာအုပ်လာလူချင်ပါတယ်လို့ပြောပါတယ်သူတို့ကကော့စတူးမ်ပါတီလာကြတာဆိုတော့ပုံစံမျိုးစုံဝတ်စားပြီးစာအုပ်စင်လေးမှာစာအုပ်တွေလာလူကြတာပျော်စရာကောင်းပါတယ
်။ဆယ်နှစ်အတွင်း Little Free Library အဖွဲ့အနေနဲ့နိုင်ငံပေါင်း85နိုင်ငံမှာစာအုပ်စင်လေးတွေစောက်လို့လူဒန်းနိုင်ခဲ့ပါတယ်။အကြောင်းတစ်ကြောင်းမှာဆိုရင် Main Click ကင်းတော့အသင်းကလည်းစာအုပ်စင်တစ်ခုလူဒန်းထားပါတယ်။ကင်းတော့အသင်းခေါင်းဆောင်တစ်ဦးဖြစ်တဲ့ Jennifer Conrad က
Readers become leaders.And Girl Scouts is really about fostering leadership.
ဘာသာတွေဟာခေါင်းဆောင်တွေဖြစ်လာကြပါတယ်။ Main Clique ကင်းထောက်သင်းစရာကလည်းခေါင်းဆောင်တွေဖြစ်လာအောင်သင်ကြားလေ့ကျင့်ပေးတဲ့အဖွဲ့အစည်းဖြစ်ပါတယ်
။အသက်အရွယ်မရွေးကြားမမရွေးစာဖတ်ရင်းနဲ့ဒီစာအုပ်စင်လေးတွေကစာရီဖတ်ကြားရင်မြေတားတရားဝင်ငှားနိုင်ကြဖို့လဲသူတို့ကမျှော်လင့်ထားတာပါခင်ဗျာ။အခုနောက်ဆုံးတင်ပြပေးခြင်းတဲ့အကြောင်းအရာကတော့ပြည်တော်စုအစိုးရနဲ့ပြည်내အစိုးရတွေအတူပူးပေါင်းပြီးဘီလီယံ50တန်ဖိုးရှိတဲ့အဝေးပြေးလမ်းမတွေဖောက်လုပ်တဲ့စီမံကိန်းအကြောင်းဖြစ်ပါတယ်။1954ခုနှစ်ဇူလိုင်လ12ရက်နေ့မှာသမ္မတဒွိုက်အိုက်ဇင်ဟောဝါဟာဒီအဆိုပြုချက်ကိုကန့်လန့်ခဲ့တာပါ။9000ကီလိုမီတာအရှည်ရှိတဲ့အဝေးပြေးလမ်းမကြီးတွေကိုဖောက်လုပ်ရမှာအကုန်ကျ90ရာခိုင်နှုန်းကိုပြည်ထောင်စုအစိုးရအနေနဲ့ကြားခံမှဖြစ်ပြီးအဲ့ဒီလမ်းတွေကို Interstate အဝေးပြေးလမ်းမအဖြစ်လူသိများပါတယ်။
ပိုကြီးအဖြစ်စစ်တပ်မှတာဝန်ထမ်းဆောင်စဉ်တုန်းကအမေရိကန်ပြည်ထောင်စုအတွင်းကလမ်းတွေကိုလေ့လာစစ်ဆေးခဲ့ပူတာကြောင့်အဲ့ဒီလမ်းတွေရဲ့အခြေအနေနဲ့ပတ်သက်ပြီးသမ္မတအိုက်ဇင်ဟောဝါအကြွမ်းတဝင်ရှိပါတယ်
။နျူကလ িয়ার စစ်ပွဲဖြစ်တဲ့အခါဖြက်လန်းကနေခီတူတူနဲ့ဘေးကင်းရာကိုသွားနိုင်တဲ့လမ်းကြောင်းတွေအမေရိကန်ဒေါ်လာပြန်ကျဲနေထိုင်နေကြသူတွေအလွယ်တကူဆက်သွယ်နိုင်အောင်ရည်ရွယ်ပြီးဖောက်လုပ်တဲ့ဆယ်နှစ်ကြာစီမံကိန်းကိုသမ္မတကအဆိုပြုခဲ့တာပါ။ဒါပေမဲ့လည်းခဏိအချိန်မှာအမေရိကန်ပြည်ထောင်စုဝေးပြေးလမ်းမတွေမှာများသောအားဖြင့်ကားတွေနဲ့ပြည့်ကျက်နေတာကြောင့်အဲ့လိုစဉ်းစားခဲ့ပုံဟာလက်တွေ့ထက်စိတ်ကူးရင်တသက်အခြေအနေမျိုးဖြစ်နေပြီးအရေးပေါ်အခြေအနေမှာလူအလုံးရင်းနဲ့ချီးပြီးပြောင်းရွှေ့ဖို့ကလည်းမဖြစ်နိုင်ပါဘူး
။ဒါပေမဲ့လည်းကောင်းမွန်ပြီးစနစ်ကျတဲ့အဝေးပြေးလမ်းစနစ်ကိုဖောက်လုပ်ခဲ့တာကြောင့်ဘတ်စ်ကားတွေ၊ကုန်တင်ကားတွေနဲ့ကိုယ်ပိုင်ကားမောင်းသူတွေဟာအစာအသောက်နဲ့ဓာတ်ဆီဖြည့်၊ကျန်းမာရေးကိစ္စဖြည့်ရှင်းချိန်ကလွဲလို့အမေရိကန်အရှေ့ဘက်ကန်ယူရန်ကနေအနောက်ဘက်ကန်ယူရန်ရောက်အောင်မရက်မနာမောင်းနေနိုင်ပါရဲ့ကွာ။
သူတဆုံးလဲအမေရိကန်တခွင်အစီအစဉ်ပြီးသွားပြန်တော့သိပ္ပံနဲ့ဤပညာကဏ္ဍကိုထုတ်လွှင့်ဖို့အချိန်ရောက်လာပါပြီ။ဒေါခင်မျိုးသက်ကပြောပြထားပါတယ်ဗျာ။
ဒီတစ်ပတ်တော့2021ခုနှစ်အတွက်ဓာတုဗေဒနိုဘယ်ဆုရသွားသူ2ဦးကျန်စတီထွင်ခဲ့တဲ့ Organic Catalyst လို့ခေါ်တဲ့ဓာတုဗေဒနယ်ပယ်ကထူးခြားခြားတီထွင်နိုင်ခဲ့တဲ့အောင်မြင်မှုအကြောင်းကိုပြောပြပေးပါမယ်
။ The Royal Swedish Academy of Sciences has today decided to award the 2021 Nobel Prize in Chemistry jointly to Benjamin List and David Macmillan.
သိပ္ပံဆိုင်ရာ Royal Swedish Academy က2021ခုနှစ်အတွက်ဓာတုဗေဒနိုဘယ်ဆုကို Benjamin List နဲ့ David Macmillan တို့ကိုအချိုးအစားမငြိညာတဲ့ asymmetric organocatalysis တီထွင်မှုကြောင့်ပူးတွဲချိမြင့်ဖို့ဆုံးဖြတ်ကြောင်းကြေညာပါတယ်လို့ဓာတုဗေဒနိုဘယ်ဆုရွေးချယ်ရေးကော်မတီကပြောသွားတာပါ။ Germany နိုင်ငံ Max Planck Institute က Benjamin List နဲ့အမေရိကန်နိုင်ငံ Princeton တက္ကသိုလ်ပါမောက္ခ David Macmillan တို့ဟာအတူတူလက်တွဲပြီးသုတေသနလုပ်ခဲ့ကြတာမဟုတ်ပေမဲ့တစ်ချိန်တည်းလိုလိုမှာပဲဒီနည်းသက်ကိုတွေ့ရှိခဲ့ကြတာဖြစ်ပါတယ်။ Molecules တွေကိုတိဆောက်တာဟာသိက္ခာကိုခက်ခဲတဲ့အနုပညာတစ်ရပ်ပါ။ Benjamin List နဲ့ David Macmillan တို့ဟာ Organocatalysis လို့ခေါ်တဲ့ Molecules တိဆောက်ဖို့အတွက်အထူးနည်းသက်တစ်မျိုးကိုကျန်းစားနိုင်လာကြောင်း2021ခုနှစ်အတွက်ဓာတုဗေဒနိုဘယ်ဆုကိုထိုက်ထိုက်တန်တန်ရရှိခဲ့တာဖြစ်ပါတယ်။ဒီ organic catalyst ဟာ carbon atom တွေနဲ့တိစောက်ထားတဲ့တည်ငြိမ်တဲ့ပုံစံရှိပြီးလှုပ်ရှားမှုပိုးရှိတဲ့ဓာတ်အုပ်စုတွေတွဲလာနိုင်စွမ်းလည်းရှိပါတယ်။သူကဘယ်လိုသုံးနိုင်လဲဆိုတော့သူတို့ရဲ့တီထွင်မှုဟာဆေးသုတေသနအတွက်အကြီးဆုံးအထောက်အကူဖြစ်စေုံသာမကဝန်းကျင်မငြင်းငန်းစေတဲ့ဓာတုနည်းတစ်မျိုးကိုပါရရှိစေတာဖြစ်ပါတယ်။သူတေသနလုပ်ငန်းနဲ့ဆက်မှုလုပ်ငန်းအများအပြားဟာဓာတုဗေဒပညာရှင်တွေရဲ့ molecules အသစ်တွေဘယ်လိုတိစောက်နိုင်လဲဆိုတော့တီထွင်နိုင်စွမ်းပေါ်မှာနှီးခိုးနေရတာဖြစ်ပါတယ်။သူတို့တီထွင်လိုက်တဲ့ဒီ molecules တွေကလည်းအပြည့်အစုံစီးဖက်နပါဝင်ဆန့်ကျင်တက်တည်ရှိတဲ့ elastic နဲ့တာရှည်ခံတဲ့ durable ပစ္စည်းမျိုးကလည်း solar ပြားလိုနေအောင်ခြေကစွမ်းရင်တွေ battery ဩရက်ကတိမ်းစီးစွမ်းရင်တွေဒါမှမဟုတ်လူရဲ့ခန္ဓာကိုယ်တွင်ယောဂဖြစ်ပွားမှုတွေတိုးမလာအောင်ထိမ့်ပေးတာတွေအထိလုပ်ပေးနိုင်တာပါဒီလိုမျိုးအသုံးတည်တဲ့ပစ္စည်းတွေထုတ်နိုင်အောင်ဓာတုဓာတ်ပြည့်မှုတွေကိုထိမ့်ချုပ်နိုင်တိုးမြှင့်နိုင်အောင်လုပ်ပေးမယ် catalyst လိုအပ်ပါတယ်ဥပမာကားရဲ့ catalyst ကအစိတ်သင့်ကာမီကိုတွေကိုအန္တရာယ်မရှိတဲ့ molecules အဖြစ်နဲ့ပြောင်းပေးတာမျိုးဖြစ်ပါတယ်လူသားတွေရဲ့ခန္ဓာကိုယ်ထဲမှာဆိုရင်လည်းထောင်းနဲ့ချီတဲ့ catalyst တွေကအင်ဇိုင်းပုံစံနဲ့ပါဝင်ပြီးအသက်ရှင်ရပ်တည်ရေးအတွက်မရှိမဖြစ်လိုအပ်တဲ့ပစ္စည်းဖြစ်နေတာပါဒီ catalyst ရဲ့အလုပ်လုပ်ပုံကဘလို့ပါလဲအလွယ်ကူဆုံးနားလည်နိုင်ဖို့အတွက်ဓာတုဗေဒပညာရှင်ဒေါက်တာခင်မောင်ယိုကအခုလိုရှင်းပြပါတယ
် catalyst ဆိုတာကတော့ဘယ်ဓာတ်ပြည့်ချင်းမဆိုတော့ပြင်းပြအောင်လုပ်နိုင်စွမ်းရှိတဲ့ပစ္စည်းကိုခေါ်ပါတယ်အဲ့ဒီ catalyst ဆိုတဲ့မှာမိမိကိုယ်တိုင်ကဘာမှမပြောင်းလဲမပြောင်းလဲတဲ့အတွက်သူ့ကိုအနေငယ်ထိုက်ပြီးရုံနဲ့ဓာတ်ပြည့်ချင်းကိုပြင်းပြန်စွာဖြစ်စေတဲ့ဟာ catalyst လို့ခေါ်ပါတယ်ဒီ catalyst တွေကတကယ်လို့ရောဓာတ်ပြည့်တဲ့အခါမှာပစ္စည်းတစ်ခုက activation energy ဆိုတာရှိတယ်ပစ္စည်းတစ်ခုကလူတွေလိုပေါ့တယောက်တစ်ယောက်မာနကြီးနေပေါင်းစားလို့မရဘူးသူတို့သားလည်းမာနကြီးနေမယ်သူတို့သမီးလည်းမာနကြီးနေမယ်သူတို့မပေါင်းနိုင်အဲ့တော့ပေါင်းဖို့အတွက်ကိုနေသားမာနကိုချတာအဲ့တော့မာနချရတယ်အဲ့ဒီမာနချဖို့အတွက်ကိုဒီရှားလူတယောက်ဝင်ပြီးတော့လုံးလာတယ်လို့ပဲဒီကက်တလစ်ကပါဝင်ပြီးတော့လှုပ်ဆောင်ပေးရတယ်ဓာတ်ပြည့်ချင်းဖြစ်သွားတယ်ဒါကြောင့်ကက်တလစ်ဆိုတာကျွန်တော်တို့ဒီမှာတော့ဗမာတွေကပြောကြတာအောင်သွဲသဘောမျိုးပြောကြပါတယ်အဲ့တော့အမှန်လူတွေကအောင်သွဲဆိုရင်နားလည်သွားပြီးဓာတ်ပြည့်ချင်းဖြစ်အောင်သူကဆောင်ရွက်ပေးတာပေါ့ဒီလိုဝတ်သူ့ရတဲ့ပုံကိုအနေနဲ့အမှန်အရေးကြီးတဲ့အောင်ရွက်ချက်တစ်ခုပြုလုပ်တာကြောင့်ဖြစ်တယ်အဲ့ဒီဆောင်ရွက်ချက်ကဘာလဲဆိုရင်အော်ဂန်နစ်ပစ္စည်းတွေဟာသူတို့ရဲ့ဓာတ်ပြုနှုံးကအမှန်တနေတယ်ဓာတ်ပြုကလည်းအရန်ခက်တယ်အော်ဂန်နစ်ပစ္စည်းတွေကိုကျွန်တော်တို့လိုတဲ့နေရာကိုရောက်အောင်လို့ဆိုလို့ဓာတ်ပြုဖို့ဆိုတာဘလို့ဟောအခုအချိန်မှာဆိုရင်ကျွန်တော်တို့ COVID-19 အတွက်ဆိုရင်ဒီအနိုဆာတွေ fatty acid တွေ lipid တွေအဲ့ဒီကောင်တွေကြားထဲမှာဝင်ပြီးတော့ဓာတ်ပြုသွားစေတဲ့ပစ္စည်းဖြစ်ခြင်းဘလို့လုပ်မလဲဒီနေရာမှာအမှန်တရားအရေးကြီးတာကက်တလစ်ပဲ။အဲကက်တလစ်ကမပါရင်ဒ ဒါတွေပြုလို့ရမှာမဟုတ်ဘူး။ဒါကြောင့်ဒီကက်တက်စ်ကအမှန်တရားကြီးတဲ့နေရာမှာပါဝင်လို့လုံနိုင်တဲ့အနေအထားရှိတဲ့အတွက်နိုဘယ်ဆုပေးရခြင်းဖြစ်ပါတယ်
။ဟုတ်ကဲ့ပါဆရာ။ခုကတော့ COVID-19 နဲ့ပတ်သက်ပြီးဆရာပြောတော့တယ်။တခြားအရေးပါတဲ့နေရာတွေပေါ့နော်။ကက်တက်စ်ဆိုဘယ်နေရာတွေမှာသုံးနေလဲ။အထူးကအဲ့ဒါလေးနည်းနည်းပြောပြပေးပါအောင်ဆရာ
။ကျွန်တော်တို့အထက်ကမှုဖြစ်တဲ့ကာဗွန်မိုနောက်ဆိုက်ပေါ့။ဘောလကားနေမှာအိဇော့ဆရာကာဗွန်မိုနောက်ဆိုက်တယ်ဖတ်လိုက်တယ်။လူအန်လေးအမှန်ရှိပါပေါ်ကားတွေကနော်အားလုံးသိတဲ့အတိုင်းပဲဓာတ်စီကိုလောင်တွန်းစေတယ်အဲ့တော့အင်းနေရှင်ဖြစ်တယ်လို့ကျွန်တော်တို့ကခေါ်ရတယ်အဲ့ဒီလောင်တွန်းတဲ့အခါမှာကာဗွန်နဲ့အောက်ဆိုက်နဲ့ရေနဲ့ဟိုကာဗွန်မိုနောက်ဆိုက်နဲ့ကာဗွန်တွေလည်းထွက်လာအဲ့တော့ကာဗွန်မိုနောက်ဆိုက်ဆိုတာလည်းလေလေရှူမိတာနဲ့အဆိတ်တင်ပြီးတော့သိနေပါဒါကြောင့်ကာဗွန်မိုနောက်ဆိုက်တွေကလေထဲမှာကြားလေလူတွေဒုက္ခရောက်လာပါအဲ့ဒီကာဗွန်မိုနောက်ဆိုက်ကိုအောက်ဆီဂျင်နဲ့ထပ်ပြီးတော့ပေါင်းတော့အောင်အိဇော့ပါခဲ့တာလေဆိုရင်ပလက်တီနမ်ဟိုအနှဲငယ်ပဲထည့်တာအဲ့တော့ပလက်တီနမ်ကိုအိဇော့ဆင်မှာထည့်တာရင်ကာဗွန်မိုနောက်ဆိုက်တွေကကာဗွန်နဲ့အောက်ဆိုက်ပေါင်းသွားတဲ့အတွက်လူတွေအများကြီးသက်သာလာတယ်ဒါကတော့အမလန်အသုံးဝင်တဲ့ example တစ်ခုပဲလို့ကျွန်တော်ယူဆပါတယ
်ကက်တလစ်စာဓာတုဗေဒပညာရှင်တွေအတွက်မရှိမဖြစ်အခြေခံပစ္စည်းတစ်မျိုးဖြစ်ပါတယ်ပလတ်စတစ်နဲ့ရေမွေးကနေစားတောက်ကုန်ထိထုတ်ပေးနိုင်တဲ့ဒီပစ္စည်းအတွက်အရင်ကတက်တူနဲ့အင်ဇိုင်းဆိုပြီးကက်တလစ်တစ်မျိုးပဲရှိတယ်လို့သိထားရကနေတိုက်ခရစ်2000ဝန်းကျင်ကစပြီးဘန်ဂျမင်လစ်နဲ့ဒေးဗစ်မက်မလန်တို့ကတတိယမြောက်အမျိုးအစားဖြစ်တဲ့ asymmetric organo catalysis အမျိုးအစားကိုအချိုးအစားမညီတဲ့ organic molecule တွေနဲ့တိဆောက်ထားတဲ့ organic catalyst လို့ခေါ်တဲ့အမျိုးကိုတီထွင်နိုင်ခဲ့တာဖြစ်ပါတယ်သူတို့ရဲ့ catalyst နဲ့ပတ်သက်တဲ့အတွေ့အခေါ်ကရိုးရိုးရှင်းရှင်းနဲ့ထူးကြတဲ့အတွက်အတော်များများကပဲငါတို့အရင်ကဒီလိုဘာကြောင့်မတွေးမိပါလဲလို့ဖြစ်ကုန်ကြတယ်လို့ဓာတုဗေဒနိုဘယ်ဆုရွေးချယ်ရေးဥက္ကဋ္ဌကပြောကြားခဲ့တဲ့ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်တင်ဆောင်ရအောင်
တော်ခင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ခဲ့ရတာပါခင်ဗျာ VOE ကထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေတာတွင်းမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်တွေကိုသတင်းပေးပို့လို့တယ်ဒါမှမဟုတ်မေတ္တာလက်ဆောင်ဒေသချင်းတွေတောင်းညင်တယ်ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာဒီကနေ့ည9:00 VOE အစီအစဉ်တွေထုတ်လွှင့်တဲ့အခါတို့အတန်းစနေညစကားဝိုင်းစတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးပါအောင်ဗျာ
အာဖဂန်နစ္စတန်နိုင်ငံရဲ့အရှေ့မြောက်ဘက်ခွန်ဒုစ်ပြည်နယ်ကရှီယာမွတ်စလင်တွေရဲ့ဗလီဝတ်ကျောင်းမှာတောက်ကြံတဲ့ဝတ်ပြုဆူတောင်းသူတွေနဲ့ပြည်နေတော့အသေးခံဘုံခွဲမှုတစ်ခုဖြစ်ပွားခဲ့တဲ့အတွက်ဝတ်ပြုသူ46ဦးနဲ့မနည်းသေဆုံးခဲ့ပြီး150ကျော်ဒဏ်ရာရရှိခဲ့ပါတယ်ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူဒရက်ကဒီတိုက်ခိုက်မှုဟာကြောက်မဲ့ဖွယ်တိုက်ခိုက်မှုတစ်ခုလို့ရှုံ့ချခဲ့ပြီးတော့ကျူးလွန်သူတွေကိုအပြစ်ပေးအရေးယူရမယ်လို့ပြောပါတယ်။တာလီဘန်ပြောခွင့်ရမှူးချက်ဟိတ်ကတော့ဒီတိုက်ခိုက်မှုအတွက်စုံစမ်းစစ်ဆေးနေပြီဖြစ်ကြောင်းပြောပါတယ်။ဒါပေမဲ့အတိအကျကိုတော့ထုတ်မပြောပါဘူး။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းလက်နက်ကိုင်ဖိလစ်ပက်ကတွေပေါ်ပေါက်နေတဲ့ချင်းပြည်နယ်စကိုင်းနယ်မကွေးတိုင်းတွေမှာမကြသေးခင်ကစပြီးစစ်တပ်ကအင်အားတိုးမြှင့်လာနေတဲ့ပေါ်ဆိုရင်လည်းကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးကပြောကြားလိုက်ပါတယ်။တငယ်တဲ့သတင်းပတ်အနေနဲ့အတွင်းချင်းပြည်နယ်ကံပက်လက်နဲ့ဟာခါမြို့နယ်စကိုင်းတိုင်းနယ်ကကနီနဲ့မုံရွာမကွေးတိုင်းနယ်ကဂံကောမြို့နယ်တွေမှာလက်နက်ကြီးတွေပို့ပြီးချလာနေတဲ့စိုးရင်စရာသတင်းတွေကြားနေရကြောင်းနဲ့အစ်မြင့်စစ်ဗိုလ်ချုပ်နှူးကိုပါဆစ်လွတ်ထားပြီးအင်တာနက်အဆက်အသွယ်လည်းဖြတ်တောက်ထားတယ်လို့လူ့ခွင့်ရေးမဟာမင်းကြီးရဲ့ပြောခွင့်ရကပြောပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလစစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်နိုင်ငံရေးအခြေတဲ့တွေနဲ့အတူလက်နက်ကင်အောင်ကြမှုပေါ်ပေါက်လာနေတာကိုအာဏာပိုင်တွေနှိမ်နှင်းရကနေလူခွင့်ရချိုးဖောက်မှုတွေရှိနေတယ်လို့လည်းပြောပါတယ်။ကုလသမဂ္ဂနဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံတို့ရဲ့ဝင်ကြီးအဆင့်ဆွေးနွေးမယ့်အစည်းအဝေးကိုရွှေ့ဆိုင်းဖို့စီစဉ်လိုက်ပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းချင်းညွတ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါ။ဒီကနေ့မနေ့အတွက်အစည်းအဝေးထုတ်လုပ်ရေးမှုတွေကတော့ကိုရဲမွန်နဲ့ကိုဇော်မိုးကျော်တို့ဖြစ်ကြပါတယ်။အတန်ပိုင်းဆိုင်ရာ ရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nelson Lopez နဲ့ Calvin Fowler တို့ဖြစ်ကြပါတယ်ဒီကနေ့မနေ့အတွက် VO ရဲ့အစီအစဉ်တွေကိုလိုင်းနိုမီတာ25 40 51နဲ့ VO ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်တင်ဆက်ခဲ့တာဖြစ်ပါတယ်သွန်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VO ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါခင်ဗျာ This program has